Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တရ2020ပြည်လို့မလား30ရင်းနေတင်းနာနေမနေ့ကအစီအစဉ်တွေကိုမြန်မာစံတော်ချိန်6နိုင်က9နိုင်အထိလိုက်တိုမီတာ24 40 51နဲ့လက်လက်မီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီကလေးနာနေမနေ့ကနောက်ဆုံးရသတင်းတွေကိုကိုအောင်မြတ်သူနဲ့အတူကျွန်တော်ရေမထွန်းကတင်ဆက်ပေးတော့ပါမယ်Wisconsin ပြည်နယ်မှာ American သမရရွေးကောက်ပွဲရလဒ်တွေကိုမိနစ်တနည်းကလေးနေကပြန်လည်ကြည့်တွေ့လို့ပြီးမှာတော့ရွေးကောက်ခံသမရဂျိုးဘိုင်ဒန်က89ပဲအပူထပ်ဆောင်အနိုင်ရရှိသွားပါတယ်။ American နောက်လေပိုင်းဒေသကအကျိတ်နဲ့ရှင်ပြန်ရတဲ့အဲ့ဒီပြည်နယ်မှာဂျိုးဘိုင်ဒန်ကမဲပေါင်း 1,000 ကျော်အသားစီးရနေတာကိုပုံပြီးခိုက်မှာသွားစေခဲ့တာပါ။အဲ့ဒီပြည်နယ်မှာသမရရွေးချယ်ရေးအဖွဲ့မဲပေါင်း 10 ပဲရှိပါတယ်။ရွေးကောက်ပွဲရလဒ်ကိုတရားဝင်အတိအပြုရသေးတဲ့အခုချိန်အထိဂျိုးဘိုင်ဒန်ကသမရရွေးချယ်ရေးအဖွဲ့ရဲ့မဲပေါင်း 306 မဲ 232 မဲနဲ့အသားစီးရနေတာဖြစ်ပါတယ်။သမရရွေးချယ်ရေးအဖွဲ့ရဲ့တရားဝင်မဲပေးပွဲတွေကိုတော့ဒီဇင်ဘာလ14ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။သမရရွေးချယ်ရေးအဖွဲ့မှာဂျိုးဘိုင်ဒန်အနိုင်ရရှိပြီးရင်လည်းလက်ရှိသမရတက်တန်းကကုန်ဆုံးရင်အင်ပီတိုကနေထွက်ခွာမယ်လို့ပြီးခဲ့တဲ့အပတ်ကသမရထရမ်ကပြောထားပါတယ်။ American နိုင်ငံမှာ COVID-19 ကာကွယ်ဆေးတွေတိတ်မကြခင်မှာရရှိတော့မှာဖြစ်ပေမဲ့ကာကွယ်ဆေးမရခင်ဂျိုးတင်ကာကွယ်မှုတွေဆက်မလုပ်ဘဲနေရင်တော့ဆူဆူရွရွဒုက္ခရောက်သွားနိုင်တယ်လို့ကိုရိုနာဗိုင်းရပ်ဆိုင်ရာထိတ်တန့်ကြွန့်ကျင်သူတွေကပြောပါတယ်။ဒီနေ့ကနေက CNN သတင်းဌာနနဲ့အင်တာဗျူးမှာ Epidural Virus စံသက်စစ်ဆေးရေးအဖွဲ့ခေါင်းဆောင် Admiral Brett Girori ကဒီနေ့ကမှလူသား20အတွက်လုံလောက်တဲ့ကာကွယ်ဆေးတွေရရှိတော့မှာဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့ American ပြည်သူတွေအနေနဲ့ကာကွယ်ဆေးတကြပြန်ပြန်အသုံးမပြုနိုင်ခင်မှန်ကန်တဲ့လုံဆောင်ချက်တွေဖြစ်တဲ့နှာခေါင်းဆီးဝတ်တာအဆောက်အုံတွေအတွင်လူစုပြုံစုဝေးတာကိုရှောင်ရှားရမယ်ဆိုတဲ့အချက်တွေကိုဆက်လက်လုံဆောင်ရလိမ့်မယ်လို့လည်းသတိပေးလိုက်ပါတယ်။ကုသရောဂါဆိုင်ရာထိတ်တန့်ပညာရှင်ဒေါက်တာအန်တိုနီဖောက်ချီကတော့အကူအညီတွေလမ်းတစ်ပတ်မှာရောက်ရှိနေပြီဖြစ်ကြောင်းကနဦးကာကွယ်ဆေးတွေကိုဒီဇင်ဘာလလယ်မှာရရှိနိုင်ကြောင်းပြောပါတယ်။အမေရိကန်နိုင်ငံမှာလူငယ်တဲ့6ရက်ကကိုရိုနာဗိုင်းရပ်စ်ကူးစက်မှုပေါင်း12တန်းရှိရာကနေထောက်ကြနေကကူးစက်မှု73တန်းကျော်ရရှိသွားပြီးတဲ့နောက်ပိုင်းမှာအခုလိုကျန်းမာရေးဆိုင်ရာထိတ်တန့်တာဝန်ရှိသူတွေရဲ့ပြောကြားချက်ထွက်ပေါ်လာတာဖြစ်ပါတယ်။သေဆုံးသူကတော့ 36,600 ကျော်သွားပြီးဖြစ်ပါတယ်။ယောဂကြောင့်ဆေးရုံပေါ်တက်ရောက်ကုသနေရသူပေါင်း 9,100 ရှိပြီး 18,000 ကျော်ကအထူးကျန်းမာကုသမှုခံယူနေရတာဖြစ်ပါတယ်။ဒီကမ္ဘာလုံးအတိုင်းအတာရတော့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ 1.4 တန်းခွဲကျော်သွားပြီးဖြစ်ပြီးကူးစက်မှုပေါင်းက62တန်းကျော်သွားပြီဖြစ်တယ်လို့ AFP သတင်းကပြောပါရခင်ဗျ။အီရန်နျူကလ িয়ার သိပ္ပံပညာရှင်မိုရှင်ဖာကရီဇာဒေလောက်ချက်ခံရတာကိုထုတ်ပြန်လက်စားချင်တယ်လို့အီရန်သမ္မတဟာဆန်ရူဟာနီကပြောပေမဲ့အီရန်တို့အနေနဲ့လက်တလောလက်တုပြန်နိုင်ခြင်းမရှိဘူးလို့လေးလာသုံးသပ်နေကြပါတယ်။အီရန်ကအချမ်းဖက်လက်တုပြန်ရင်ယာတုစင်ရတော့မဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကစီးရီးယားပြည်ပြည်ထန်ထန်တုပြန်နိုင်ခြင်းရှိတာအပြင်ရေကောက်ခံသမ္မတဂျိုးဘိုင်ဒန်ရဲ့အီရန်ပေါ်ထားရှိတဲ့တန်တမာရေးချိကမှုနဲ့ဘဝရတွေအပေါ်မှာတက်ရောက်နိုင်ခြင်းရှိတာကြောင့်လို့ဆိုပါရယ်အီရန်တို့လက်တုံပြန်နိုင်ပေမဲ့တနည်းတနည်းလောက်ကြာမှတုံပြန်လက်စားချေလိမ့်မယ်လို့ Global Threat အဖွဲ့ကဦးဆောင်ကြေညာမှု Olivia Guita က VOA ကိုပြောပါရယ် Foundation for Defense Democracy အဖွဲ့က Jonathan Shanza ကလည်းအီရန်တို့အနေနဲ့လက်တုံပြန်ရင်ဂျိုးဘိုင်ဒန်အစိုးရနဲ့ဆက်ဆက်ရေးအပေါ်အကြီးအကျယ်မှားယွင်းတွက်ချလိုက်တယ်လို့ဖြစ်သွားလိမ့်မယ်လို့ပြောပါရယ် American တို့အီရန်နဲ့ရရှိထားတဲ့2015ခုနှစ်သဘောတူညီချက်စာချုပ်ကနေသမ္မတ Trump ကတပတ်တန်နှုတ်ထွက်ခဲ့တာဖြစ်ပေမဲ့အဲ့ဒီစာချုပ်ကိုပြန်လည်အသက်သွင်းလိုတယ်လို့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကပြောနေကြတာပါအီရန်ကောင်းဆောင်ပိုင်းကတော့အသက်59နှစ်အရွယ်အီရန်နျူကလ িয়ার သိပ္ပံပညာရှင် Moshe Fakhri Zadeh ထောက်ကြားနေကလုံခြံခံရပြီးမှအစ္စရေးနိုင်ငံကိုအပြစ်တင်ထားပါတယ်သူဟာဒီနေ့တည်းဒုတိယမြောက်လုံခြံခံရတဲ့အီရန်စစ်ဘက်ကအစ်မအရာရှိတူလည်းဖြစ်ပါတယ်အစ္စရေးနိုင်ငံကတော့သူ့လက်ချက်ဖြစ်တယ်လို့မပြောသလိုလုံခြံမှုရဲ့နောက်ကွယ်မှာပါဝင်ပတ်သက်နေတယ်ဆိုတာကိုလည်းညှိဆိုထားခြင်းမရှိပါဘူးအီသီယိုးပီးယားဆိုရာကတီဂရိတ်ဒေသအတွင်းစီးရီးယားထိုးစစ်ဆင်မှုတွေပြည်ဆောင်အောင်ပြန်သွားပြီလို့ကြေညာလိုက်ပေမဲ့လည်းပဋိပက္ခကအဆုံးသတ်သွားအောင်မဟုတ်သေးဘူးလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာရုံးဖွဲ့ UNHCR မှာဒီဖိလစ်ပိုဂရန်ဒီကပြောပါရယ်ဒါအပြင်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလမ်းကြောင်းတွေဖွင့်ပေးလိုက်မယ်လို့မျှော်လင့်ကြောင်းလည်းသူကပြောပါရယ
် Yes my UN colleagues in Addis are discussing with the Ethiopian
ဒီဂရိတ်ဒေသအတွင်းလူသားချင်းဆိုင်ရာအကူအညီပေးရေးလမ်းကြောင်းတစ်ခုရရှိဖို့ ကုလသမဂ္ဂတာဝန်ရှိသူတွေအနေနဲ့အီသီယိုးပီးယားဆွေးနွေးနယ်ဆွေးနွေးနေကြောင်းနဲ့အဲ့ဒီလမ်းကြောင်းတစ်ခုလည်းတော့မဟုတ်ပဲနေရာမျိုးစုံမှာအကူအညီပေးခွင့်အများဆုံးရရှိလိမ့်မယ်လို့မျှော်လင့်ကြောင်း UNHCR မှာမင်ဂျီဖီလီပိုဂရန်နီကတနင်္ဂနွေနေ့ကပြောပါတယ်။ဒါ့အပြင်အီသီယိုးပီးယားနေဆက်ကအီရီထရီးယားဒုက္ခသည်တသိန်းကျော်အရေးနဲ့ပတ်သက်လို့လည်းဆွေးနွေးခဲ့ကြောင်းအဲ့ဒီဒုက္ခသည်စခန်းတွေမှာအာရမခေါ်ဆောင်ပြန်ပေးဆွဲခံရတဲ့တည်ရင်တွေထွက်ပေါ်နေကြောင်းအဲ့လိုဖြစ်ခဲ့ရင်နိုင်ငံတကာစံချိန်စံကျုံးတွေကိုချိုးပေါက်တာဖြစ်ကြောင်းလည်းမဟာမင်းကြီးဂရန်ဒီကပြောပါတယ်။အီသီယိုးပီးယားပြည်ထောင်စုစစ်တပ်နဲ့တိဂရီဒေသခံတပ်ဖွဲ့တွေအကြားတလနီပတ်ဖြစ်ပေါ်နေတဲ့တိုက်ပွဲကအာဖရိကဥက္ကဋ္ဌကမဟာဗျူဟာအချက်ကြာကြတဲ့အီသီယိုးပီးယားနိုင်ငံနဲ့သူ့ရဲ့အီဒီဂျီနိုင်ငံတွေရဲ့တည်ငြိမ်မှုကိုအနေအပြုချိန်ချောက်နေတာဖြစ်ပါတယ်။ဒီတိုက်ပွဲတွေနဲ့အီဒီဂျီအီရီထရီးယားနိုင်ငံနဲ့ပါဝင်နေတယ်လို့ဒုက္ခသည်တွေနဲ့တိဂရီဒေသကခေါင်းဆောင်တွေကဆွဆွဲနေပါတယ်။ဒါပေမဲ့သတင်းညစ်ညစ်တွေပိတ်ဆို့ခံထားရတာကြောင့်ဒီသတင်းတွေကိုအပြည့်ပြုနိုင်ခြင်းတော့မရှိသေးပါဘူး။
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ဒိုင်းနိုမီတာ40 kHz 8.3 ဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်။ Fury American တန်းကတင်းလာနေမနေ့ကင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကျွန်တော်အောင်မြတ်သူပါမြန်မာလူဦးရေရဲ့20ခန်းလုံးအတွက်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးရဖို့အလားအလာရှိပေမဲ့လို့လည်း COVID-19 ကာကွယ်ရေးဆိုင်ရာနည်းလမ်းတွေကိုတော့ဆက်ပြီးတော့လိုက်နာကြဖို့လိုအပ်မယ်လို့ကျန်းမာရေးဆိုင်ရာထိပ်တန်းပညာရှင်ကသတိပေးပါတယ်။မြန်မာနိုင်ငံအမျိုးသားအဆင့်ကာကွယ်ဆေးထိုးဆိုင်ရာအကြံပေးဖွဲ့ရဲ့ဒုက္ခရဒေါက်တာစောဝင်းကအခုလိုကြံပြုပါတယ်
။ဒီကာကွယ်ဆေးတွေဖြည့်ဆည်းပမာပြီးတော့မြန်မာကန်ဆန်နဲ့ရောက်ချင်မှရောက်မယ်။ရောက်လေအနှံ့ပြားတော့ရောက်ချင်မှရောက်တယ်။အဲ့တဲ့ကြောင့်မို့ကျွန်တော်တို့ကဒီ COVID ကာကွယ်ရေးနည်းလမ်းတွေဖြစ်တဲ့မစတာမဲလဲဆေးမဲလူစုလူဝေးဆောင်တဲ့ဒါတွေကတော့ကျွန်တော်တို့ဆက်တော့ကျင့်သုံးနေအောင်ပ
ါမြန်မာနိုင်ငံမှာတင်းငွေတွေက COVID-19 ဖြစ်ပေါ်သူအတည်ပြုလူနာ 9,000 နီးပါးကိုရောက်ရှိလာခြင်း COVID-19 ကာကွယ်ဆေးရနိုင်မှုလားလာနဲ့ပတ်သက်ပြီးကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ရဲ့အရှိတောင်အာရှဒေသကာကွယ်ဆေးဆိုင်ရာနည်းပညာအကြံပေးဖွဲ့ရဲ့မြန်မာဆိုင်ရာအဖွဲ့ဝင်လည်းဖြစ်တဲ့ဒေါက်တာစောဝင်းကို VOA ကဆက်သွယ်မေးမြန်းရမှာသူကအခုလိုအကြံပြုတာဖြစ်ပါတယ်မြန်မာနိုင်ငံမှာတနင်္ဂနွေနေ့ဒီ COVID-19 ကြောင့်သေဆုံးသူ1918ဦးရှိခဲ့ပြီးဆေးရုံဆင်းခွင့်ရသူအရေအတွက်က68930ဦးရှိပါတယ်။ဒါကြောင့် COVID-19 ဆက်လက်ကူးသားမှုခံယူနေရသူက2000နီးပါးရှိနေသေးပါ။မြန်မာနိုင်ငံမှာ COVID-19 ဆက်ဆေးသူပေါင်း 1.3 ကျော်ရှိပါတယ်။ American ပြည်တော်စုကိုအလုံးနဲ့ဖြစ်စေအလဲပတ်ဖြစ်စေယာယီပြည်ဝင်ဗီဇာရယူမဲ့မြန်မာနိုင်ငံသားတွေအနေနဲ့လာမယ့်ဒီဇင်ဘာ24ရက်နေ့ကနေဇွန်လ24ရက်နေ့အတွင်းအမခန့်ထားဖို့လိုအပ်လာမှာဖြစ်ပါတယ်။အလုံးနဲ့ဖြစ်စီအလဲပတ်ဖြစ်စီအမေရိကန်ပြည်ဝင်ခွင့် B1 B2 ဗီဇာတွေအတွက်အမကန်ကြီးကတော့ဒေါ်လာ5000ဒေါ်လာ1000ဒါမှမဟုတ်ဒေါ်လာ1000ကျော်အထိဗီဇာအမကန်ကြံပေါ်လိုက်ပြီးတော့ဆုံးဖြတ်မှာဖြစ်ပါတယ်ဒီဇင်ဘာ24ရက်နေ့ကနေဇွန်လ24ရက်နေ့ကြာမဲ့6လကြာစတဲ့အစီအစဉ်ကိုနိုဝင်ဘာလ24ရက်ကထုတ်ပြန်ထားပါဒီယာယီအစီအစဉ်ထဲမှာနိုင်ငံ23ခုကနိုင်ငံသားတွေအကျုံးဝင်ပြီးအမေရိကန်မှာဗီဇာတက်တန်လို့နေထိုင်သူ10ရာခိုင်နှုန်းကျော်ရှိတဲ့နိုင်ငံတွေကိုလည်းထုတ်ပြန်ကြေညာချက်တွေမှာပေါ်ပြထားပါတယ်ဗီဇာအမကန်ကြီးအကျိုးဝင်တဲ့နိုင်ငံ23ခုထဲမှာအာဖရိကနိုင်ငံတွေအများစုပါဝင်ပြီးအရှေ့တောင်အာရှနိုင်ငံတွေထဲမှာတော့မြန်မာနဲ့လာအိုနိုင်ငံပါဝင်ပါတယ်။ဒီအစည်းအဝေးအားဆိုရင်အမေရိကန်မှာဗီဇာရက်လွန်နေထိုင်သူတွေကိုဌာနေပြန်ပို့ရတဲ့ကုန်ကြဆေးကိုကာမီအောင်စီမံထားတာဖြစ်ကြောင်းအမေရိကန်ပြည်အောင်စုမှတ်တမ်းများဌာနမှဖော်ပြထားတဲ့အမေရိကန်နိုင်ငံကြားရေးဌာနကောင်စစ်ဝန်လုပ်ငန်းဆိုင်ရာလက်တော့နိုင်ငံရာယဝန်ကြီးကာရစ်ဂျက်ဂျီညာစာမှာတွေ့ရပါတယ်။အခုစတဲ့အစည်းအဝေးအားဆိုရင်နိုင်ငံသားအစိုးရတွေဘက်ကလည်းသူတို့နိုင်ငံသားတွေအမေရိကန်ကိုယာယီလာရောက်တဲ့နေရာမှာဗီဇာသက်တမ်းကျော့နေတိုင်းနဲ့နှုံးနေရော့သွားအောင်တင့်တော်တယ်လို့ဆောင်ရွက်နိုင်ရေးတွန်းအားပေးဖို့ရည်ရွယ်တယ်လို့လည်းဖော်ပြထားပါတယ်။ထိုင်းနိုင်ငံမှာတင်းငွေတွေကထောင်ချီတဲ့ဆန္ဒပြသူတွေကလေထိုးရတဲ့အဝိုင်အောင်ဘဲရုပ်တွေကိုခေါင်းနဲ့ရွက်ပြီးစစ်တပ်လက်ရွေစင်တပ်ဖွဲ့တွေရှိရာကိုချီတက်ပြီးဘရင်အခွင့်အာဏာကန့်သတ်ရေးဆန္ဒပြခဲ့ကြပါတယ်။ထိုင်းပြည်ရဲ့မဟာဝကြီးရလောင်ခွင်ရဲ့လက်အောက်မှာရှိတဲ့ဘရင်ကိုရင်တော်တပ်ဖွဲ့ဌာနချုပ်ကိုအပြင်ဘက်မှာချီတက်ဆန္ဒပြသူတွေကပြည်သူအခွန်ငွေတွေလို့ကြွေးကြော်ခဲ့ကြပါတယ်။ဒီနိုင်ငံမှာစစ်တပ်ဟာပြည်သူကိုဘယ်တော့မှမကာကွယ်ခဲ့ဘူး။ဒါပေမဲ့သူတို့ဟာတော်ဝင်မိသားစုကိုပဲအမြဲကာကွယ်တယ်လို့အသက်28နှစ်ရဲ့ဆန္ဒပြသူဘွမ်ကပြောပါတယ်။ရာဘာဘယုတ်တီဟာလူလူလှုပ်ရှားမှုရဲ့အမှတ်သင်္ကေတဖြစ်လာခဲ့ပါတယ်။ဆန္ဒပြသူတွေကဘရင်အာဏာနဲ့ဆက်ဆက်မှုတွေအားလုံးကိုပြစ်မှတ်ထားလာနေပါတယ်။ဘီယင်းပိုင်ဆိုင်မှုဒေါ်လာ 1.3 ဘီလီယံရှိတဲ့ထိုင်းနိုင်ငံရဲ့ထိပ်တန်းဘဏ်တစ်ခုကနေပြည်လက်ရွေးစင်တပ်ဖွဲ့တွေနဲ့ဂျာမနီကအနာယူအပန်းဖြစ်အင်အားတွေအထိပြင်းထန်လာနေပါတယ်။ လူကြိုက်မများတဲ့ဝန်ကြီးချုပ်ပရာယုချန်အိုချအပေါ်ဘရင်ကထောက်ခံနာရကိုရုပ်သိမ်းရေးအတွက်ဆန္ဒပြသူတွေကဘရင်စနစ်ပေါ်ဖိအားပေးတောင်းဆိုနေကြတာဖြစ်ပါတယ်။အာဂျင်တီးနားနိုင်ငံရဲ့ကမ္ဘာကျော်ဘောလုံးသမားဟောင်းမာရာဒိုနာဟာပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကကွယ်လွန်ခဲ့ပြီးနောက်တနင်္ဂနွေနေ့မှာဆရာဝန်တဦးရဲ့နေအိမ်နဲ့ရုံးခန်းတွေကိုရဲကဝင်ရောက်ရှာဖွေပြီးတော့စီးမက်တန်တွေတင်ဆက်သွားပါတယ်။အုံနောက်ပါတကူလီယိုပိုတိုလူကာကသတင်းတောက်တွေကိုပြောရမှာတော့သူဟာမာရာဒိုနာကိုကူးသခဲ့တဲ့စီးမက်တန်တွေအလုံးအပါအဝင်ကွန်ပျူတာ cell phone နဲ့ hard drive တွေကိုရှာဖွေမှုအပြီးမှာစုံစမ်းစစ်ဆေးသူတွေကိုပေးခဲ့တယ်လို့ဆိုပါတယ်။မာရာဒိုနာအုံနောက်ကွယ်ဆင်းမှုပြုလုပ်ထားပြီးနောက်ပိုင်းနှလုံးတက်ခတ်ခံရလို့ဒီဆုံးခဲ့တယ်လို့ဆိုပါတယ်။မာရာဒိုနာအရက်နဲ့မွေးရေးဆေးဝါးသုံးဆမှုနဲ့ပတ်သက်လို့ပြဿနာများစွာရှိခဲ့ပြီး2000ခုနှစ်နဲ့2004ခုနှစ်တွေမှာအသက်ဆုံးရှုံးလို့နေပါဖြစ်ခဲ့ဘူးလားပါ။သူ့ရဲ့ဆရာဝန်ကတော့မာရာဒိုနာအလွန်ကူးသားခဲ့တဲ့လူနာတစ်ဦးဖြစ်ပြီးသူ့ကိုအိမ်ကထွက်သွားဖို့ကံကြောက်တာမျိုးတွေအချိန်ပေါင်းများစွာရှိခဲ့တယ်လို့ဆိုပါတယ်။အသက်60အရွယ်မှာကွယ်လွန်သွားတဲ့မာရာဒိုနာအတွက်အာဂျင်တီးနားနိုင်ငံတိုင်းငလုံးကပူဆွေးတော့ကရောက်ခဲ့ကြပြီးသူ့ကိုမြုံနိုင်ခင်မှာတော့သမရရဲ့နန်းတော်မှာပြုလုပ်တဲ့သူ့ရဲ့စာပနာကိုလူပေါင်းတောင်းချီပြီးလာရောက်ခဲ့ကြပါတယ်။တရင်လာနေနောက်ဆုံးတဲ့တွင်တွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတရင်ပိပိုးချက်တွေနဲ့အပတ်စဉ်စီစဉ်တွေကိုနားဆင်ရမှာပါ
။ကျွန်တော်ဝင်းမင်းပါကမ္ဘာမှာကိုဗစ်ကာကွယ်ဆေးမချခင်ရဖို့ရှိနေချိန်မှာမြန်မာနိုင်ငံမှာလည်းရှင်းနှစ်အေပီမေဇူလလောက်မှာအစောဆုံးရနိုင်တယ်လို့အမျိုးသားဆေးကာကွယ်ဆေးတုပ်လုပ်ငန်းဆရာအချံပေးဖွဲ့ဒုက္ခာနဲ့ကမ္ဘာ့ချက်မိုင်ဖွဲ့ရှေ့တောင်ရှာဒေတာကြီးကာကွယ်ဆေးဆိုင်ရာနည်းပညာအချံပေးဖွဲ့မြန်မာနိုင်ငံကသတူဒီတော်အဖွဲ့ဝင်အနေစားပါမခဒေါက်တာစောဝင်းကအခုလိုစာရှင်းပြပါတယ
်။ကာကွယ်ဆေးကလည်းသူတို့အပြန်ဆိုင်လုပ်နေကြတော့မချခင်မှာပဲဒီတော့လုံးဆက်ကွန်လိုက်ချင်းရပြီးတော့စပြီးတော့ထိုးကြမဲ့သဘောရှိတယ်။အင်္ဂလန်လိုအမေရိကန်လိုနိုင်ငံတွေပေါ့နော်။အဲတော့ကျွန်တော်ဘက်ကလည်းဒီကာဝေးဆင်းနဲ့ပတ်သက်လို့အကောင်းဆုံးဖြစ်တာကျွန်တော်တို့ကြိုးစားပြီးအပြင်ဆင်နေပါတယ်။ပမာပြင်းနေတဲ့ကာဝေးသေးရနိုင်တာတော့နီလန်၃မျိုးရှိရပေါ့နော်။တစ်ခုကတော့ဒီကမ္ဘာ့ဂျမန်ပြည်ကဥဆောင်ပြီးတော့တည်ထောင်ထားတဲ့ဒီ COVAX facility ဆိုတာရှိတယ်။ကျွန်တော်တို့ခုထိုးပေးနေတဲ့အမျိုးသားကာဝေးဆေးတို့စီမံချက်ဆိုစစ်ဆေးရံတို့ကဒီထောက်ပံ့တဲ့အဖွဲ့အစည်းဖြစ်တဲ့ Gavi လို့ခေါ်တာပေါ့။ဒီတကယ်ကြီးဘေးကိတ်ကကာဝေးဆေးထောက်ကူဖွဲ့စည်းဒီ COVAX facility ကသူတို့ဖွဲ့တဲ့ဝင်ဆင်းရဲတဲ့နိုင်ငံတို့မို့လယ်လက်ဝင်ဝင်နေတဲ့နိုင်ငံပေါ့နော်။ကျွန်တော်က low middle income country ပေါ့နော်။အလယ်လက်တို့မဲ့လယ်လက်အနေပိုင်းပေါ့။90%နိုင်ငံကြတော့ဒီ COVAX facility ကထုတ်ပေးတဲ့အတိအမှတ်ပြတဲ့ကာဝေးဆေးတွေဆိုတော်တော်ချော်ချီချော်ချော်ပေါ်ပေါ်နေရမှာပေါ့နော်။အဲ့လိုမျိုးနဲ့အခုကျွန်တော်တို့ရဲ့လူကြီး300ခန့်လုံးကိုဒါကတော့ကျွန်တော်တို့ဒီဘက်မပေါ့ဒီ90နိုင်ငံလုံးရဲ့300ခန့်လုံးလောက်ကဒုတိယ2021မှာရမယ်။ကျန်တဲ့18000ခန့်လုံးပေါ့နှစ်ကုန်ရင်တော့20000ခန့်လုံးလောက်ကြရ
ဟုတ်ကဲ့ဆရာကြီးနောက်ရနေတဲ့ဒီနိုင်ငံလိုက်အပေါ်မှာရော
ကျွန်တော်တို့အစိုးရနဲ့ဒီရောင်းဖို့လို့အတူတူထုတ်ဖို့လို့ကမ်းလှမ်းနေတဲ့နိုင်ငံတွေလည်းရှိပါတယ်။ဒီမှာတရုတ်တို့ရုရှားတို့အိန္ဒိယတို့တော်တနည်းကတော့ပုဂ္ဂလိကကဏ္ဍအနေနဲ့လဲသုံးလာလာနေလဲရှိနိုင်ပါတ
ယ်။ဟုတ်ကဲ့ဆရာကြီး။အဲ့ဒီတော့ဒီပထမဆုံးနည်းကတော့အလားအလာအကောင်းဆုံးပါဆရာနော်။တပည့်ချုပ်ကလည်
းပထမဆုံးနည်းကတော့ပြည်ရဲ့ရွယ်ချက်ကကိုဗစ်ကကမ္ဘာမှာတယောက်ယောက်ဖြစ်နေတာကြံခဲ့လို့ရှိရင်ဘယ်နိုင်ငံမှစိတ်မချအောင်ပေါ့နော်။အဲ့တော့ဒီကာဝေးလေးထွက်လာရင်ကျန်းမာတဲ့နိုင်ငံတွေရွယ်အများကြီးတနင်္ဂနွေလုံးထုံးပါတဲ့ကမ္ဘာနိုင်ငံတွေမှာဖြစ်နိုင်တဲ့လူအနေရှိတဲ့လူတွေပြည်မြတ်တတရစေချင်တယ်ပေါ့နော်။တချို့ကလည်း emergency license ကိုအဲ့မှာကြာရင်တစ်ပတ်လောက်တင်းကိုရမယ်ဟာရှိရပါတော့ဒါပေမဲ့တချို့ကရတော့ဒီဒီဇင်ဘာကုန်လောက်မှရမယ်အဲ့ဒီဇင်ဘာနဲ့ January February March ကတော့ပြင်ဆင်တာတို့ shipment လောက်တာတို့ရှိမှာပါလေနောက်ပြီးတော့လည်းထုတ်တဲ့နိုင်ငံကလူတွေတို့တက်နိုင်လို့ကြိုးဝယ်ထားတဲ့နိုင်ငံတွေလည်းရှိမှာပါအဲ့တော့ဒီ COVID facility နေနေတော့ဒီကဒုတိယသုံးပတ်လောက်မှဆိုရင်ကျွန်တော်နိုင်ငံတွေကိုရောက်မယ်လို့သူတို့မျှော်လင့်နေပါတော့ကျွန်တော်နိုင်ငံလည်း20ရာခိုင်နှုန်းကသူတို့စီကရမယ်လို့ဖြစ်တာလေဒါပေမဲ့အပေါ်လည်းထပ်ပြီးပွဲဖို့ရှိပါ။ဟိုတော်တော်များများဒီကာကွယ်ဆေးဥပမာအားဖြင့်အင်္ဂလန်အဆိုအစ်ဝါဒနက်ကဆိုလို့ရှိရင်ဖိုဘက်ဆေးမပွဲနဲ့ကာကွယ်ဆေးဖြစ်နေတ
ယ်။ဟုတ်ကဲ့ဆရာ။နောက်တစ်ခုကဒီနိုင်ငံတစ်ခုစီကရနိုင်တဲ့နေရာမှာကျွန်တော်တို့တော့အိန္ဒိယနဲ့နှိစက်တာပါဆရာနော်။အစ်ဝါဒနက်ကလည်းအဲ့ဒီမှာ
ဟုတ်ကဲ့
ထုတ်တဲ့အနေအထားမျိုးဒေးလေပေါ
်ဆင
်းရလဲလွယ်ဟုတ်ကဲ့
။အိန္ဒိယကအခုချိန်မှာကမ္ဘာမှာကာကွယ်ဆေးအများဆုံးထုတ်တဲ့နိုင်ငံကအိန္ဒိယပါ။အဲ့တော့ဒီ SR ဇနက်ကလည်းကဲလို့တော့သူကထုတ်မယ်ဆိုရင်ဒီကာကွယ်ရေအတွက်တော်တော်များများကိုထုတ်နိုင်တယ်။ဒါကာကွယ်ဆေးကိုစတိုးလုပ်ရတာလဲ 228°C ဆိုတော့ကျွန်တော်တို့ရဲ့စီးပီးသားအေးလမ်းကြောင်းတွေပိုင်းနဲ့ဆင်ပြေတာပေါ့။ဒီဖိုင်တာတို့ကတော့တရားအေးစိတ်နေအောင် -70°C လို့ပါလို့စတိုးလုပ်ရတော့တကယ်ကြီးရှိရ
တယ်။ဟုတ်ကဲ့ဆရာ။နောက်ဆုံးတစ်ခုကဒီကွန်ကရစ်ကန်နာပေါ့နော်။အဲ့ဒီကတော့ဆရာဘလောက်လောက်မှန်းထားလဲ
။မှန်းရတော့ကက်တယ်ဗျ။ကွန်ကရစ်ကန်နာလဲ ဟိုပေကွန်ပြုတဲ့နယ်လို့ကျွန်တော်တို့အကြံပြုတာတော့ရှိရပါလေ။ဟောရေဝိယအဖြစ်ပြောရင်လည်းဒီကာဝယ်သေးကဏ္ဍမှာပုဂ္ဂလိကနဲ့ထိုးတာကဟိုရင်ကြီးက900ခန်းလုံးတော့မရှိပါဘူး။အဲ့တော့တနည်းစုပဲဖြစ်လိမ့်မယ်။
ဟုတ်ကဲ့ဆရာ။နောက်ဆုံးတစ်ခုကတော့ဆရာအခုကျွန်တော်20ရာခိုင်နှုန်းပေါ့နော်။ရှင်းနှစ်အကုန်မှာထိုးနိုင်မယ်ဆိုရင်ပထမတော့300ခန်းလုံးပဲဆရာရဲ့။ထိရောက်နိုင်မှုအနေထားကိုပေါ့
။ကာဝယ်သေးအနေနဲ့ရလာရင်တော့ဘာပြောပြောထိရောက်မှုတော့ရှိမှာ။ဒီအနေမှာပထမ300ရင်တော့ဥသာပေးစီစီနေချကျွန်တော်တို့ချထားတာလည်းတောင်ပိုင်းကျတော့ထုတ်ပြန်ပါဘူး။ဒီကွာတော့ဒီကုဆတ်နိုင်တဲ့ကျမ်းမာရေးဝန်ထမ်းတွေစေတနာဝန်ထမ်းတွေတို့အဲဒီမှာပုဂ္ဂလိကကဏ္ဍလည်းပါရင်ပါမယ်ပေါ့နော်။ဥဆိုးကကဏ္ဍကတော့ဥသာပေးပေါ့။တော်တော်တရားက300ရင်လို့မရှိပါဘူး။ 0.5% လောက်ပဲရှိတဲ့လူကြီးရယ်လေ။အဲ့တော့ကျန်တဲ့ဟာတော့တက်ကြီးပဲဟိုတွေပေါ့နော်။ဒါတော့လည်းအဖြစ်များတဲ့နေရာကုဆတ်များနေတဲ့နေရာကိုဥသာပေးရမှာပေါ့။ဆိုတာပေးလိုက်ခြင်းဖြင့်ပြည်အောင်မှုများဆုံးဖြစ်မဲ့ဟာပေါ့။တော့ essential work ကိုစပါတကယ်ကိုပရှိမဖြစ်လို့ရတဲ့လုပ်ငန်းလုပ်ရတဲ့လူတွေပေါ့အဲ့လိုမျိုးဆွဲမှုရှိပါဒါမဲ့ဒီကာဝယ်သေးသည့်ဒီပြည်စုံလုံလောက်တဲ့ဖြစ်တော့မဟုတ်ကာဝယ်သေးရပြီဟဲ့ဆိုတော့နေတင်လို့နေမဲ့သွားခြင်းလို့သွားမယ်တော့လုံးလို့ရမှာမဟုတ်ကာဝယ်သေးပေါ်လာပြီဖြစ်သေးမပေါ်သေးဘူးဖြစ်စီဒီယောဂကာဝယ်ရင်းနီလန်းနေစီကန်းနေတော့လိုက်လာရအောင်မှာဘာလို့ဆိုတော့ကာဝယ်သေးဖုံးကံနဲ့ဟိုဒီလိုကာဝယ်သေးပေါ်ပြီးသားယောဂတွေလည်းခုပြောက်တာမှမဟုတ်တာယောဂဝတ္တတို့ပါဆိုလည်းဆက်ဖြစ်နေသေးတာပဲလေအဲ့တော့ဒီယောဂလည်းကာဝယ်သေးကလည်းပေါ်လာတော့မှဘလောက်ထိရောက်တယ်ဘလောက်ထိရေချေခံမယ်ဆိုတာမပြောနိုင်
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာကျွန်တော်ဝင်းမြတ်ပ
ါမလေးရှားနိုင်ငံမှာမြန်မာနဲ့နိုင်ငံသားတွေအများအပြားအလုပ်လုပ်ကြနေတဲ့ကမ္ဘာအကြီးဆုံးလက်အိတ်များထုတ်လုပ်တဲ့စိတ်ယုံတော့ glass စိတ်ယုံနဲ့စိတ်ယုံပေါင်း30နီးပါးအရေးပေါ်ပိတ်လိုက်တဲ့သတင်းကိုပြောပြပါမယ်ကျမမအေးပါပါမလေးရှားနိုင်ငံဆလန်ကောပြည်နယ်ကကမ္ဘာအကြီးဆုံးတော့ glassရာဘာလက်အိတ်ထုတ်စိတ်ယုံနေမှာကိုဗစ်ကပ်ရောဂါပိုးဖြစ်ပွားမှုနှုန်းတိုးလာတဲ့အခြေအနေတွေကြောင့်အခုလိုပိတ်လိုက်ရတာဖြစ်ကြောင်းမလေးရှားအနာဘိုင်းကဆိုပါရယ်မြန်မာပြည်အလုပ်လုပ်ကန်နေတဲ့လက်အိတ်စိတ်ယုံတွေပိတ်လိုက်ရတဲ့အခြေအနေနဲ့ပတ်သက်လို့မလေးရှားအခြေစိုက်မြန်မာလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးစန်းဝင်းကအခုလိုပြောပြပါရယ
်အဲ့မှာတော့တော့ကလူစိတ်ယုံအလုံးပေါင်းယုံနေယုံအလုံးပေါင်းကပ်ရက်တွေကြီးယုံ25ယုံရှိတယ်
ဟုတ်ကဲ
့25ယုံမှာကတော့အလုပ်သမားတောင်းပန်ဝင်ကြီးကရှိတယ်ပေါ့လေအဲ့မှာလူ2000တော့ဒီယောဂကုသနေဆိုတာသိရတယ်။အဲ့မှာလည်းမြန်မာအများစုတဲ့အလုပ်လုပ်တာပါလေလက်စေုံတွေပါဟုတ်ကဲ့။သူကပထမရက်ကတော့ထောင်ကျော်ယောဂကုသနေတယ်ပေါ့1200ကျော်။ဟုတ်ကဲ့အဲ့စေုံတွေဒီမှာအခုနောက်ပိုင်းတော့သူတို့အနေမော်ဒီဘယ်နိုင်ငံသားဘယ်နိုင်ငံသားလည်းရေတို့တိတန့်ရေတို့ဒီကျင်ညာထားတာတော့ရှိသေးဘူး။အဲ့မှာအလုပ်လုပ်တဲ့လူတွေယောဂကုသနေပြည့်တဲ့ကြောင့်ဒီစေုံတွေကိုဖိတပ်ပေးထားတယ်ပေါ့။တော့ကူကတော့ဒီလက်အိတ်ကွန်မြူနတီထဲမှာနာမည်ကြီးကွန်မြူနတီတစ်ခုထဲမှာပါဝင်တယ်။
တော့ glass corporation တာဝန်ရှိသူတွေကိုကိုးကားပြီးဒေသခံသတင်းတွေရဲ့ဖော်ပြချက်အရအလုသမား2500နီးပါးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီးတဲ့နောက်ကွန်ပို့ဆောင်ရေးကနှစ်ပတ်ကနေ၄ပတ်ကြာတဲ့အထိပို့ဆောင်မှုနှောင့်နှေးမယ်လို့ဆိုပါတယ်အခုအချိန်ထိအလုသမား9800နီးပါးစစ်ဆေးပြီးကြောင်းကုမ္ပဏီကထုတ်ပြန်ခဲ့ပြီးတဲ့နောက်စက်ရုံလုံသား2453ဦးဗိုင်းရပ်စ်ပိုးကူးစက်ခံရခြင်းကိုစက်သက်စစ်ဆေးပြီးတဲ့နောက်မှာကလန်းမှာရှိတဲ့ထိတ်တန့်လက်အိတ်စက်ရုံ28ရုံကိုအစိုးရကစစ်ဆေးမှုများပြုလုပ်ဖို့နဲ့မဖြစ်မနေလိုအပ်တဲ့စစ်ဆေးမှုတွေကိုလုပ်ဖို့အစစ်စစ်ပိတ်သိမ်းဖို့ဒီတစ်ပတ်အတွင်းအစိုးရကအမိန့်ထုတ်ခဲ့ပါတယ်။တော့ glass ကတော့တစ်နှစ်ကိုသူ့ရဲ့ထုတ်ကုန်ပစ္စည်းကိရိယာဘီလီယံ90လောက်ထုတ်လုပ်ပြီးကမ္ဘာတဝန်းမှာရှိတဲ့ဖောက်တဲ့2000ကျော်လောက်ရှိတဲ့နိုင်ငံပေါင်း195နိုင်ငံကိုတင်ပို့နေတာပါ။ COVID ကပ်ရောဂါကြောင့်တေဆုံးသူ354ယောက်နဲ့ကူးစက်သူ6000ကျော်ရှိနေတဲ့မလေးရှားနိုင်ငံမှာခက်မှန်းကြီးမြန်မာနိုင်ငံကအလုသမား9သိန်းခွဲလောက်ရှိနေပြီးကပ်ရောဂါကာလအလုကိုင်းနဲ့စားဝတ်နေရေးအခက်အခဲတွေကြောင့်ကိုယ့်ကိုယ်ကိုအဆုံးစီရင်သူတချို့ရှိခဲ့သလိုနေရပြန်ဖို့ကြိုးစားခဲ့သူတွေလည်းရှိပါတယ်ရှင်။ကျွန်မမအေးမှာ VOA အတွက်သတင်းပေးပို့နေတာပါ။
ဒီအမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါ။မြမအရေးဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကျမအင်ဂျင်နိုင်ပါရှင်။
အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူပေါင်း 26,000 ကျော်တယ်95ရာခိုင်နှုန်းဟာအသက်50အထက်အရွယ်တွေဖြစ်တယ်လို့အမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေး CDC မှာတာဝန်ထမ်းဆောင်နေတဲ့ဒေါက်တာမင်းမင်းဆိုးက VOE ကိုပြောပါတယ်။အရေးကြီးဆုံးလေးလာတွေ့ရှိချက်တွေတဲ့ဗိုင်းရပ်စ်ဟာအသက်နဲ့အချိုးကျနေတာတွေ့ရပြီးအသက်ကြီးလေလေပိုးပြီးကူးစက်ခံရမှုရှိလာလေလေဖြစ်တယ်လို့ဒေါက်တာမင်းမင်းဆိုးကပြောပါတယ်။ COVID-19 ကပ်ရောဂါနဲ့ဗိုင်းရပ်စ်ကူးစက်မှုထူးခြားချက်တွေနဲ့ပတ်သက်လို့ဒေါက်တာမင်းမင်းဆိုးကိုဆက်သွယ်မေးမြန်းထားပါတယ်ရှင်။အမေရိကန်ဒီကောင်စုမှာဒီနောက်ပိုင်းဒီကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေရဲ့ရောဂါလက္ခဏာတွေကရောအရင်ကူးစက်တဲ့အချိန်တုန်းကဖြစ်တဲ့ရောဂါလက္ခဏာတွေနဲ့ရောဘယ်လိုကွာခြားမှုရှိပါလဲဆရာ
။ဘာမှတာကြီးကြီးကြီးမားမားခြားနာပြောင်းလဲလာတော့မတွေ့အောင်ပေါ့နော်။ဟိုတော့ကတော့ဖြစ်ကစားဆိုတော့ဟိုဒီလိုလက္ခဏာကောဖြစ်နိုင်လားဟိုလိုလက္ခဏာဖြစ်နိုင်လားကျွန်တော်တို့ data ပေါ့ data စုနေတဲ့ချိန်မှာရှိသေးတယ်ဆိုတော့တခုသစ္စာလက္ခဏာ covid နဲ့ပတ်သက်ပြီးပေါ်လာကျွန်တော်က document လုပ်ပြီးဒီလိုသိပြီးတယ်ပေါ့နော်အဲ့တော့ခု6လ9လရှိသွားပြီဆိုတော့ဟိုလက္ခဏာတွေကတာကြီးပေါ့နော်ဟိုစတွေ့ကစတဲ့သူချာပို့ပြီးတော့တွေ့မလာဘူးပေါ့နော်အထူးဖြင့်ဟိုအနက်မရတာနဲ့ဒီပါဇက်ရတာပေါ့နော်ဒီပါဇက်ရတာပြတ်သွားတာအဲ့ဒီဟာလေးပဲနည်းနည်းဟိုထရူချာချာတွေ့ရတယ်ပေါ့ဂျန်နာရီကတော့ပုံမှန်ရာသီတုပ်ကွေးတွေမှာဖြစ်တယ်လို့ပဲပြန်မှချောင်းဆိုးတယ်သက်ရှူကျက်တယ်ဖျားရှိတယ်ဆိုတော့ဘာမှဟိုကိုဗစ်လက္ခဏာတိတိကျကျပြောဖို့ကခက်တယ်လေစမ်းသပ်စရာမျိုးမလောက်ခင်နဲ့ပြောဖို့ကရန်ခက်တယ
်အခုလက်ရှိအမေရိကန်ကဒီကူးစက်မှုအစိုးဆုံးအများဆုံးလူသိမှုအများဆုံးနိုင်ငံထိတ်ဆုံးမှာပဲရှိနေသေးဆိုတော့လေဆရာတို့အခုဒီထိန်းချုပ်ကယောဂအဲကာကွယ်ထိန်းချုပ်ရေးမှာအဓိကဆရာတို့ရင်ဆိုင်နေရတဲ့အခက်အခဲတွေစိန်ခေါ်မှုတွေကဘာတွေပါလဲရှင
်စိန်ခေါ်မှုတွေကတော့အများကြီးပဲပေါ့နော်ဒီနိုင်ငံမှာခုကမ္ဘာမှာအနည်းဆုံးကူးစက်မှုဖြစ်သွားတယ်နော်သူပြင် community ထဲမှာပြန့်နှံ့မှုတွေကတနည်းတစ်နည်းဆိုရင်ဒီငါတောင်းလေတင်ရှိတယ်ကိုစက်ခံရတယ်ဒါအနည်းဆုံးပေါ့နော်အချို့နေ့ဆိုရင်ပိတ်နေချီပြီးဖြစ်ကုန်တာတော့အဲ့တော့ဒီလို community transmission ပေါ့ community ထဲမှာအဲ့လိုအရန်ပြန့်နှံ့မှုရန်များလာပြီးဖြစ်တဲ့အတွက်ဟိုအစိုးရဘိုင်းဟိုကျန်းမာရေးအနားဆိုင်ဘိုင်းနေရာတော့ကျွန်တော် contact tracing တွေကိုတော့ပိတ်မလုပ်နိုင်တော့ဘူးပေါ့နော်မလုပ်လည်းမလုပ်တော့ဘာကြောင့်အချိန်တွေကဒီ complaint အလောက် contact tracing line လောက်နိုင်ဖို့အတွက်resources တွေပေါ့အခြေအနေမရှိတော့ဘူးကျွန်တော်တို့ဆီမှာအဲ့တော့ဒါနိုင်များလက္ခဏာဟိုများများစစ်ပေါ့နော်များများစစ်မယ်များများတွေ့မယ်တွေ့တယ်ဆိုရင်ချက်ချင်းဒီလူနာနဲ့သူ့ရဲ့မိသားစုကိုချက်ချင်းအိမ်မှာပဲနေခိုင်းမယ်ကောင်းဆုံး treatment ပေးမယ်တနိုင်များဆေးရုံကိုမခေါ်ဘူးကျွန်တော်တို့ဒီမှာတော့အခြေအနေဆုံးမှာပဲဆေးရုံကျွန်တော်ပေးတတ်တယ်ဒီလောက်အခြေအနေမဆိုးတောင်းတရုံပြားနဲ့ပြန်မချောင်းဆိုးလောက်ပဲဆိုရင်တော့ကျွန်တော်အိမ်မှာပဲနေခိုင်းတယ်ဈေးကမ်းမှာကုတယ်ဒီလောက်ပဲပေါ့နော်ဆေးရုံပေးတတ်တာတို့ကျွန်တော်ကွာရန်တင်းစင်တာပို့တော့ဒါကြီးကျွန်တော်တို့မလုပ်ဘူးလုပ်ဖို့လည်းအချိန်တရမပေးတော့ဘူးဘာကြောင့်ဒီနေ့တနေ့တောင်းနဲ့ပိနေချီပြီးကုနေပြီဖြစ်တယ
်ဆရာအဲ့တော့ဒီကူးစက်မှုအနေထားရကြည့်မယ်နောက်တည်ဆုံးမှုအနေထားလည်းကြည့်ရတဲ့ခါကျတော့ဟိုဘလို့လူတွေမှာပုံပြီးတော့ကူးစက်မှုများနေတယ်လေနောက်ပြီးတော့တေဆုံးတဲ့သူတွေထဲမှာရောဘယ်အဲ့လိုမျိုးအသက်အရွယ်အရာရောဖြစ်ဖြစ်ဘယ်အပိုင်းကတေဆုံးမှုအများဆုံးဖြစ်နေလဲဆရာ
ကျွန်တော်တို့အထူးသဖြင့် March ပေါ့နော် March လောက်ကနေစပြီးကျွန်တော်တို့ယောဂထိန်းချုပ်ရေးဌာနအနေနဲ့စောင့်ကြည့်နေပေါ့တမန်ငါစောင့်ကြည့်တဲ့ဘာတွေ့ရလဲဆိုတော့အများစုဒီဇွန်လတဲ့ March ကနေခု November ဒီခုကာလတွေမှာအများစုကူးစက်သက်ရွယ်ပါဆိုရှယ်မီဒီယာက50%ကျန်လူငယ်လူလတ်ပိုင်းတွေပေါ့နော်လူငယ်လူလတ်ပိုင်းတွေမှာအများဆုံးကူးစက်ခံရတာတွေ့ရတယ်ဘာလို့သူပြန်ဘာလို့လဲဆိုတော့သူကတခြားအသက်အရွယ်ကလေးလေးတွေနဲ့ဆိုင်လူကြီးအသက်ကြီးတဲ့လူတွေနဲ့ဆိုင်ပို့ပြီးတော့ပြင်ပေါက်အိမ်ပြင်ပေါက်ထွက်တဲ့အတွက် exposure ပိုများတယ်ပေါ့နော်ယောဂပိုကူးစက်ခံပို့ chance ကသူများတဲ့ဆိုင်ပို့ပြီးများတယ်ပေါ့နော်အဲ့တော့ဒီလူငယ်နဲ့လူလတ်ပိုင်းတွေမှာအများစုကူးစက်ခံတဲ့လူရဲ့90%ကျော်လောက်အဲ့ဒီတက်ရွယ်ပိုင်းခြားမှာအဓိကပဲအဲ့ မိုက်ကမှာကျွန်တော်လူကြီးဆိုရင်65အထက်လို့သတ်မှတ်တယ်အဲ့တော့ဒီ65အထက်ဆိုရင်ဂူဆက်ရခိုင်တော့15ရခိုင်တော့အောက်လောက်ပဲရှင်သိမှမရအောင်အဲ့တော့အဓိကကြီးလူငယ်နဲ့လူလတ်ပိုင်းမှာပဲအဓိကတွေ့နေရတယ်သူတို့ကအလုပ်သွားတယ်သူတို့ကအပြင်သွားတယ်ပေါ့နော်အပြင်သွားတယ် gathering တွေသူတို့လောက်ကြမယ်အဲ့တော့အဲ့ဒီကနေပဲအဓိကဂူဆက်ခံတာတွေ့ရအဲ့တော့လူငယ်တွေမှာလူငယ်နဲ့လူလတ်မှာအဓိကဂူဆက်မှုများအဲ့တေဆုံးနာတွေပေါ့နော်တေဆုံးနာတွေနောက်ပုံမှန်ယောဂကုသခံရလူငယ်တွေဆိုရင်ညာဖြာဒီတိုင်းနဲ့သူ့ဘာသူကမြန်မြန်ပြန်ပြောင်းသွားတယ်ပေါ့နော်အခုသူတို့ရဲ့ကိုယ်ခံစွမ်းအားကောင်းတဲ့အတွက်ဒီလူကြီးတွေကြတော့ကိုယ်ခံစွမ်းအားမကောင်းဘူးနောက်လူငယ်လူလက်ပိုင်းတွေမှာလည်းလို့သူတို့မှာခြေခံနောက်ဆက်တွေယောဂခြေခံယောဂလေးတွေရှိတယ်ဥပမာစီးကျိုတို့တွေတောတို့ကြောက်ကဲ့ယောဂါရောအဆုတ်ယောဂါနှလုံးယောဂါရဲ့ဒါမျိုးလေးဒီလိုတခုယောဂါရှိတဲ့လူငယ်လူလတ်တွေမှာပဲဖြစ်ဖြစ်နောက်အဲဒီသူကလူကြီးပေါ့လူကြီးတွေမှာအဲဒီလိုလူတွေမှာတော့ပိတ်ဆုံးတော့အရန်ကိုမြင်နေတာတွေ့ရသူကဒီအမိုက်ကမှပိတ်ဆုံးမှုပိတ်ဆုံးတဲ့လူခုဆိုနှစ်သိန်းလောက်ရှိပေါ့အဲ့တော့ကြက်များပေါ့နော်အဲ့တော့80ရာခိုင်နှုန်းကဒီ65နှစ်အထက်ပဲအဲ့တော့တော်တော်အန္တရာယ်ကြီးတယ်အသက်ကြီးတဲ့လူတွေအတွက်တော့ဒီ15ရာခိုင်နှုန်းလောက်ဒီသက်50နဲ့65ကြာပေါ့အဲ့တော့ဆိုကြင်တာအသက်50အထက်က95ရာခိုင်နှုန်းရှိတယ်ဒီဆုံးမှုတွေလည်းပေါ့အဲ့တော့ပြည်နိုင်ငံမှာဖြစ်ဖြစ်ဒါကြောင့်လည်းဒီသက်ကြီးတဲ့လူတွေနဲ့ခြေဟိုအခြားယောဂခြေယောဂကြောင်းရင်းခံနေရှိတဲ့လူတွေတတ်နိုင်များဟိုအိမ်မှာပဲနေထိုင်တာအဲ့ဒီချက်ကြောင့်ပဲယောဂဘူးခံတဲ့လူဟာရုပ်တရက်ချင်းတော့လူငယ်လူလတ်ပိုင်းမှများပေမဲ့တကယ် complication တွေယောဂပို့ဆိုးလာတာတွေတေတာတွေပို့တွေ့ရတာတော့ဒီအသက်ကြီးရဲ့လူတွေနဲ့နောက်လူငယ်လူအပိုင်းမှာဆိုလဲကိုခြေကံခြားယောဂရှိတဲ့လူတွေပေါ့နော်အဲဒါကြောင့်အဲ့ဒီလူတွေကပို့ပြီးကိစ္စိုက်ဖို့လို့လည်းသူတို့ချမ်းမာရဲ့
ဆရာအဲ့တော့ဒီ virus ကသူကဟိုအသက်ရွယ်ပေါ်လိုက်ပြီးတော့ဟိုဘယ်လိုတက်ရမှုရှိရဲ့ဥမာကလေးတွေကိုရင်တော့ကူးဆက်ခဲ့တယ်ဆိုတာမျိုးလည်းရှိလာပြီးတော့အခုနောက်ပိုင်းဒီကူးဆက်မှုနှုန်းနေဟိုဆက်ပြီးများနေတဲ့တဲမှာဒီကလေးတွေပေါ့နော်ဆက်ရှိနှစ်ယောက်ကလေးတွေဒါမှမဟုတ်မွေးကင်းစားကလေးတွေအဲ့လိုမျိုးတွေအပါဝင်ပေါ့နော် virus ရဲ့တက်ရမှုကဘယ်လောက်ထိရှိလဲဆရာ
ဒါတော့ဟိုဒီ virus ကသက်စားလည်းဖြစ်တယ်ဘယ်သူမှလည်းမတွေ့ဘူးအဲ့တော့ကျွန်တော်တို့တန်နိုင်များဒီအပါလုံးမှာရှိတဲ့ data တွေသူပြင်အမေရိကန်မှာဆိုအမေရိကန်ဆေးရုံတွေမှာရှိတဲ့ data တွေကျွန်တော်ကောက်ပြီးကောက်ယူပြီးကြည့်ပြီးတော့မှကျွန်တော်ဆုံးဖြတ်တာပေါ့နော်အဲ့တော့ဒီ data တွေကဘာပြနေလဲဆိုတော့ဒီခုဒီ covid ကတကယ်ကြတော့အသက်နဲ့သူက direct အချိုးကျနေတွေ့ရတယ်အဲ့တော့ဆိုရင်အသက်ကြီးလေ covid effect virus ကူးစက်ခံဖို့ chance ကပိုများလေဆိုတော့တွေ့ရတယ်အေးအဲ့ဒါကြောင့်အသက်ကအရင်ရေးကြည့်တယ်ဒီအသက်အပိုင်းခြားကိုကအသက်ချင်းကြည့်တယ်လို့ကုသပို့ချက်ကပို့ပူပြီးများလာတွေ့ရတယ်ဒါတော့တိကျပေါ့အရင်လည်းရေးကြည့်ဟိုခုနပြောသလိုလူငယ်လူလတ်တွေမှာအများစုတွေ့နေဆိုတော့ဟိုအပြင်ထွက်တဲ့အပြင်ထွက်တော့ပုံများလို့လေအဲ့တော့တကယ်ကြတော့အကုန်လုံးအသက်ကြီးနေမြေအကုန်လုံးအပြင်ထွက်နေမယ်နေထဲမှာနေရောလျှောက်ပြီးသွားနေတယ်ဆိုရင်လူကြီးတွေအဓိကထိပါပဲအဲ့တော့ဆိုရင်ကဒီကုသမှု chance for risk ပေါ့နော်ဒါ risk ကဒီကုသခံဖို့ chance ကအသက်နဲ့များပုံပုံအသက်ကြီးလာများပုံပုံပြီး chance ကပုံများလာအဲအဲ့လိုပဲအချိန်တည်းမှာလည်းဒီလိုရောဂါဝင်သွားပြီဆိုရင်လည်းအသက်ငယ်တဲ့လူတွေဆိုင်အသက်ကြီးတဲ့လူတွေမှာဟို complication ပေါ့ပုံမှန်ရိုးတန်းပြန်ပြောက်သွားမယ်ဆိုပုံပုံပြီးတော့ဒီအဆုတ်ကိုပုံပုံပြီးပြစ်စီစေတဲ့ပြစ်စီစေအောင် complication တွေဖြစ်လာတယ်။နောက်တနက်တကူလုံးမှရှိတဲ့ခြားရောက်ကတည်းကနှလုံးတွေဒီလိုဟာတွေလည်းထိခိုက် vital organs တွေထိလာနိုင်တဲ့ chance ကလူကြီးတွေမှာပုံများတယ်။နောက်လူငယ်လူလတ်ဆိုလည်းအခြားခြေခံပြုလို့ခြားယောဂရှိတဲ့လူတွေမှာဆို chance ကပုံများအောင်တွေ့ရတယ်။
အဲ့တော့ဟိုကလေးတွေမှာဥမာပေါ့နော်မူလာတန်းနေအလေတန်းနေဒီမူဂျိုကလေးတွေမှာရောသူတို့ကို virus ကကူးစက်မှုနှုံနေတယ်လို့ပြောလို့ရတာဒါပေမဲ့ကူးစက်နေပြီမဲ့လည်းသူတို့ကဘာမှယောဂမပြဘဲနဲ့ယောဂဝေနာမခံစားရဘူးလားဆရာအဲ့လိုအရွယ်ကြီးကြတော့ဘယ်လိုဖြစ်လာနိုင်မလဲဆရာ
ဟိုကျွန်တော်ကတော့ relative term ပဲပြောတာမဟုတ် relative term ဆိုတာအသက်အရွယ်တိုင်းမှာတော့ risk ကရှိနေတယ်အန္တရာယ်ရှိတယ်အဲ့မဲ့ကျွန်တော်တို့ကလူကြီးနဲ့ရှင်တော့လူငယ်ကနည်းနည်းလေးrisk နဲ့ပေါ့တက်ကနပြောဆိုအသက်ကြီးလေအန္တရာယ်တော့ကိုကြီးလာတယ်အဲ့ အဲ့လူငယ်တွေမှာရောမရှိဘူးလားဆိုတော့ risk ကရှိနေတာပဲဒါကြောင့်လည်းကျွန်တော်တို့ကလေးတွေမှာကူးစက်ခံရတယ်တွေ့နေရတာပဲကျွန်တော်တို့ပုံကြောက်တာဆိုခုနပြောဆိုကျွန်တော်တို့ probability နဲ့ပြောတာတော့ risk ကပုံများတယ်အဲ့ကြည့်ရင်ဘယ်လိုပဲဟိုလူငယ်လူလတ်မှာလည်းယောဂအခြေခံရှိရင်အတည်ကြီးတဲ့ပြောပေမဲ့တာမန်ချမ်းမဖြစ်တဲ့လူတယောက်ကလည်းယောဒီယောဂဝင်သွားပြီးရင်အချိန်မီသိဆုံးသွားနိုင်အောင်ကျွန်တော်တွေ့ရတယ်ကျွန်တော်တို့ခန္ဓာကိုယ်ကဒီ virus ကအသက်ဖြစ်တဲ့အတွက်ကျွန်တော်ခန္ဓာကိုယ်ကပြန်ပြီးတုံ့ပြန်တယ်တုံ့ပြန်တဲ့အခါမှာခါရီကျတော့ပုံမှန်တက်ကိုပို့ပြီးတော့တုံ့ပြန်တာတွေတွေ့ရတယ်ချို့လူတွေမှာလူငယ်ပိုင်းနေရာစားအဲ့တော့ဒီလိုတုံ့ပြန်မှုကပုံမှန်နဲ့ပို့ပြီးများလာရင်ဒီလို cytokine storm တွေဖြစ်လာပြီဆိုရင်ဒီလူဟာအရင်တော့ဘလောက်ပဲကြမ်းမှကြမ်းမှသူ့ရဲ့ကိုယ်ခံစားအားပုံမှန်တက်မတရားကိုဟိုပြန်ပြီးတော့ဟိုတုံ့ပြန်တဲ့အတွက်ဒီလူဟာအချိန်မီသေဝါနိုင်တယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့ဟိုကလေးလေးတွေမှာဒီကျွန်တော်အမေရိကန်မှာဆိုကျွန်တော်ကြောင်းနေခုချိုးချိန်ပြီးပြည်နယ်တော်များများမှာမဖွင့်သေးဘူး။မဖွင့်တဲ့ယူရချက်ကဒီကလေးတွေ risk ကလူကြီးတဲ့ဆိုင်နည်းပေမဲ့တကယ်ဒီကလေးကိုပိုးဝင်သွားရင်ဒီကလေးမှာဘာဖြစ်မလဲဆိုတော့ကျွန်တော်ဘယ်လိုမှမပြောနိုင်ဘူး။ခုနပြောဆို cytokine storm တွေဝင်လာတယ်ဒီကလေးရဲ့ body immunity ခန္ဓာကိုယ်စားတုပ်ပြန်မှာပုံမှန်နဲ့ပုံမြင့်လာပြီဆိုဒီကလေးတွေကသေသွားနိုင်တယ်။အဲဒါကြောင့်မို့ကျွန်တော်တို့ကျောင်းနေခုချိန်ဒီတော့တတ်နိုင်များပြည်နယ်တော်တော်များများမှာပြည်နယ်အုပ်ချုပ်မှုတွေကမဖွင့်သေးဘူးပေါ့နော
်အမေရိကန်ကုသရောဂါကာကွယ်ထိန်းချုပ်ရေး CDC မှာတာဝန်ထမ်းဆောင်နေတဲ့ဒေါက်တာမင်းမင်းစိုးကိုဆက်သွယ်မေးမြန်းခဲ့တာပါရှင်မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒေါက်ဆာဆုတီငင်းကြဲရေးလုပ်ငန်းစဉ်ကိုပြန်သုံးသပ်ပြင်ဆင်ဖို့ရှိပါရဲ့လားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။အစိုးရနဲ့အပြစ်ခတ်ရက်စဲပြီးဒိုင်းပြည်လုံးဆိုင်ရာအပြစ်ရစာချုပ် NCA လက်မှတ်ထိုးထားတဲ့ဒိုင်းသားလက်နက်ကိုင်ဆယ်ဖွဲ့ဟာပြီးခဲ့တဲ့နိုဝင်ဘာ25ရက်နဲ့26ရက်နေ့မှာအွန်လိုင်းကနေအစည်းအဝေးလုပ်ပါတယ်။အစည်းအဝေးမှာညဉ့်ညဉ့်နဲ့ပတ်သက်ပြီးရှေ့အကောင့်တွေပေါ်မဲ့လုပ်ငန်းတွေကိုဆွေးနွေးတဲ့အပြင်2020အထွေထွေရွေးကောက်ပွဲမှာအနိုင်ရတဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုလည်းဝမ်းမြောက်ဂုဏ်ယူကြောင်းတဝန်လွှာပို့ပါတယ်။တဝန်လွှာထဲမှာသူတို့တိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့လည်းရေရှည်တည်တံ့ခိုင်မြဲတဲ့ညဉ့်ညဉ့်ရေးရရှိရေးနဲ့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်တော်စုတည်ဆောက်ရေးအတွက်မကြခင်အသစ်ဖွဲ့စည်းမဲ့အစိုးရနဲ့အတူနိုင်ငံရေးဂရိကဝတ်ခိုင်မာစွာနဲ့ကျိုးပန်းတည်ဆောက်သွားမယ့်အကြောင်းဖော်ပြထားပါတယ်ပြောရရင်2016အစိုးရအာဏာရလာစဉ်ကတည်းကငြိမ်းချမ်းရေးလုပ်ငန်းကိုဥဆောင်ကောင်ထယ်ဖော်ခဲ့တဲ့ NLD အစိုးရအနေနဲ့လာမယ့်အနာဂတ်ကာလမှာလည်းငြိမ်းချမ်းရေးလုပ်ငန်းတွေကိုဆက်ပြီးအကောင်ထယ်ဖော်သွားရမယ့်သဘောပါဒါပေမဲ့လည်းရှေ့ပိုင်း၄နှစ်ခွဲကျော်ကာလ NLD ဥဆောင်အကောင်ထယ်ဖော်ခဲ့တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအားနည်းချက်တွေအများကြီးရှိနေတာတွေ့မြင်ကြရတဲ့အပြင်ဝေဖန်မှုတွေလည်းကြေကြေပြတ်ပြတ်ရှိနေပါတယ်ဒေါက်ဆန်းစုကြည်အနေနဲ့သူတို့အကောင့်ထဲပေါ်ခဲ့တဲ့ငင်းကြဲရေးလုပ်ငန်းစဉ်ကိုပြန်ပြီးသုံးသပ်ပြင်ဆင်ဖို့ရှိပါရဲ့လားဆိုတာကစိတ်ဝင်စားဖို့ကောင်းတဲ့ကိစ္စတစ်ခုပါ။
အရင်ဆင်အာနာရှင်ခေအလွန်တမနာဦးသိန်းစိန်အစိုးရလက်ထက်ကစားတိုင်းသားလက်နက်ကိုင်တွေနဲ့အပြစ်ခတ်ရစဲရေးငင်းကြဲရေးဆွေးနွေးပွဲတွေဖြစ်မြောက်ရေးလက်တွေ့ကြတဲ့ခြိကပ်မှုတွေနဲ့စပြီးအကောင့်ထဲပေါ်ခဲ့တာတွေ့ရပါတယ်။တမိုင်းဝင်နဲ့အပေးယူအလျှော်အတင်းတွေလုပ်နိုင်ခဲ့လို့နှစ်ဖက်သဘောတူတဲ့NCA စာချုပ်ကြီးရရှိခဲ့ပါတယ်။ဒါပေမဲ့ကံမကောင်းအကြောင်းမလားစွာနဲ့ပဲတကယ်လက်မှတ်ထိုးတဲ့အချိန်ကျမှအစိုးရနဲ့တက်မတော်ဘက်ကကိုကန့်တအောင်ပလောင်နဲ့အေးအေးရခိုင်လက်နက်ကိုင်ဖွဲ့တွေကိုပါဝင်ခွင့်မပေးတာကြောင့်လက်နက်ကိုင်ရှစ်ဖွဲ့နဲ့ပဲလက်မှတ်ထိုးခဲ့ရတဲ့အခြေအနေရောက်ခဲ့ပါတယ်။နောက်ပိုင်းလုပ်ငန်းစဉ်တွေကိုတော့ NLD အစိုးရကဆက်ပြီးတာဝန်ယူခဲ့ရတဲ့သဘောပါ။ NLD အစိုးရစပြီးတာဝန်ယူရစဉ်ကတိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့ပတ်သက်ပြီးအပိုင်း၃ပိုင်းရှိနေတာတွေ့ရပါတယ်။တပိုင်းကတော့ NCA အပြစ်ရစာချုပ်လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးညှိနှိုင်းပြီးတိုးတက်မှုရအောင်လုပ်ဖို့နောက်တပိုင်းကတိုက်နေခိုက်နေစဉ်ကချင်ကိုကန့်တအောင်ပလောင်ရခိုင်အေအေတပ်ဖွဲ့တွေနဲ့ပထမအဆင့်အပြစ်ခတ်ရစဲအောင်လုပ်ဖို့နောက်ဆုံးအပိုင်းကတော့တိုက်ခိုက်နေတာလည်းမရှိသဘောတူညီချက်တစုံတရာလည်းမရသေးတဲ့ဝမိုင်းလာ KNI SSPP SSA ရှမ်းတပ်ဖွဲ့တွေNCA စာချုပ်ထဲပါဝင်လာဖို့စူးစမ်းညှိနှိုင်းရတာဖြစ်ပါတယ်။
ကလာနေကုန်းချုပ်ကြည့်လိုက်တဲ့အခါငင်းကြဲရေးလုပ်ငန်းရှင်ကြီးလုံးဝပျက်စီးမသွားဘူးရှင်းနေသေးတယ်ရှေ့ကိုဆက်ပြီးသွားနေသေးတယ်ဆိုရုံကလွယ်လို့အန်ဒီဆိုကနေနဲ့အပိုင်း၃ပိုင်းလုံးမှာပြောပါလောက်တဲ့အောင်မြင်မှုရခဲ့တာမတွေ့မမြင်ကြရပါဘူးအပြစ်ရထားတဲ့အဖွဲ့တွေနဲ့လည်းနားလည်မှုလွယ်ကာလာကြာရှည်ဆွေးနွေးမှုရပ်ဆိုင်တိုင်းနေခိုင်းနေတဲ့အဖွဲ့တွေနဲ့လည်းတိုင်းနေခိ ဒီဗိုင်းရပ်စ်ကသူ့အဟိုအသက်အရွယ်ပေါ်လိုက်ပြီးတော့ဟိုဘလို့တက်ရမလဲဆိုတော့ဒီနိုင်ငံမှာကိုဗစ်ကာကွယ်ဆေးမကြခင်ရပ်စဲပြီးတိုင်းပြည်လုံးဆိုင်ရာအပြစ်ရစာချုပ်
ပထမဆုံးအားနည်းချက်ကတော့2005ခုနှစ်ကလာအထိငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးစစ်ဝင်စားမှုအားနည်းတာကနေအခြေခံပါတယ်။အဲ့ဒီအချိန်သမ္မတဦးသိန်းစိန်ကခန့်အပ်တဲ့အဖွဲ့ကငြိမ်းချမ်းရေးကိုဥဆောင်အကောင်အထည်ဖော်နေချိန်မှာအတိုက်ခံဖြစ်နေတဲ့ NLD ပါတီဘက်ကဘယ်သူတဦးတယောက်ကမှစိတ်ဝင်တစားပါဝင်တာပူးပေါင်းတာလေ့လာတာမရှိခဲ့ပါဘူး။ဒီအတွက်လည်း NLD ပါတီဟာအာဏာရလာချိန်အထိငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဘယ်သူတွေကဘာတွေစူးစမ်းထားပြီးဘာတွေအကောင်အထည်ဖော်ထားတယ် တိုင်းနာအဖွဲ့အစည်းအသီးသီးရဲ့မတူညီတဲ့တုံ့ပြန်မှုတွေကဘယ်လိုဘာအခက်အခဲကြုံခဲ့ရတယ်ဘယ်အဆင့်ရောက်နေပြီလဲဆိုတာကောင်းကောင်းမသိခဲ့ကြပါဘူး။ဒီထက်ပိုအရေးကြီးတာက NLD ဟာအတိုက်ခံကာလမှာရောအစိုးရဖြစ်ပြီးတဲ့ဒီကနေ့အချိန်ထိတိုင်းပြည်ကို Federal Democracy နိုင်ငံအဖြစ်တည်ဆောက်မယ်ဆိုတဲ့အကြမ်းဖျင်းပြောဆိုမှုကလွယ်ပြီးဘယ်လို Federal မျိုးတည်ထောင်မယ် အာနာခွဲဝေမှုကိုဘယ်လိုလုပ်ကြမယ်လက်နက်ကိုင်တပ်ဖွဲ့တွေကိုဘယ်လိုစီမံမယ်တရားစတာခွဲဝေမှုကိုဘယ်လိုစဉ်းစားမယ်စသဖြင့်တိတိကျကျချမှတ်ထားတဲ့ကိုပိုင်မူဝါဒတည့်ရက်လည်းရှိမနေပါဘူး။နောက်ထပ်အရေးကြီးတဲ့အားနည်းချက်ကြီးတစ်ခုကတော့အစိုးရဖွဲ့ခေါင်းဆောင်ဖြစ်လာတဲ့ဒေါက်ဆန်းစုကြည်ဟာငြိမ်းချမ်းရေးကိုအကောင်အထည်ဖော်မဲ့ညှိနှိုင်းရေးမှုကြီးအဖြစ်
NLD ပါတီရဲ့တစ္ဆာရှိလူဟောင်းတယောက်လည်းဖြစ်သူ့ရဲ့မိသားစုဆရာဝန်လည်းဖြစ်တဲ့ခွဲစိတ်ကူဆရာဝန်ကြီးဒေါက်တာတင်မျိုးဝင်းကိုတာဝန်ပေးအပ်လိုက်ခြင်းပါပဲ။ငြိမ်းချမ်းရေးကောင်အထည်ဖော်မှုမှာဒေါက်ဆန်းစုကြည်ပြင်းအရေးအကြီးဆုံးဖြစ်တဲ့ငြိမ်းချမ်းရေးကော်မရှင်ဥက္ကဋ္ဌတာဝန်ယူထားတဲ့ဒေါက်တာတင်မျိုးဝင်းဟာငြိမ်းချမ်းရေးတည်ဆောက်ရေးတိုင်းနာရီနဲ့ဆက ငန်းစဉ်အနေနဲ့မေမေရရအောင်မြင်မှုရအောင်စွမ်းဆောင်ပြနိုင်ခဲ့ခြင်းမရှိခဲ့သလိုအရေးကြီးတဲ့တက်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ယုံကြည်မှုကိုလည်းရယူမပေးနိုင်ခဲ့ပါဘူး။ဒါ့အပြင်ငြိမ်းချမ်းရေးဖော်ဆောင်မှုလုပ်ငန်းစဉ်ကိုအထောက်အကူပြုပေးရတဲ့ NRPC လို့အဖွဲ့ကလည်းဒေါက်ဆန်းစုကြည်ရဲ့ချိုးချံချွေတာရေးလမ်းစဉ်အောက်မှာနည်းပညာထောက်ကူပေးမဲ့သူတွေကိုစူးစီးဖွဲ့စည်းနိုင်မှုမရှိတဲ့အပြင်လုပ်ငန်းအကောင့်ထဲပုံမှုတွေကိုလည်းကောင်းကောင်းကူညီစွမ်းဆောင်ပေးနိုင်တာမတွေ့မြင်ကြရပါဘူး
။ယူကဝေမှာအနိုင်ရပြီးလာမယ့်၅နှစ်တာကာလငြိမ်းချမ်းရေးကိုဆက်ပြီးဥဆောင်ကြိုးပမ်းရမယ့်ဒေါက်ဆန်းစုကြည်အနေနဲ့ကုန်လွန်ခဲ့တဲ့အချိန်တွေကိုပြန်လှည့်ကြည့်ပြီးငြိမ်းချမ်းရေးကောင်ထဲပုံမှုလုပ်ငန်းဆောင်တာတွေဥဆောင်သူတွေရဲ့အခန်းကဏ္ဍတွေထောက်ကူမဲ့အဖွဲ့ပြဿနာတွေကိုပြန်ပြီးဆန်းစစ်သင့်ပါတယ်။ဒါတွေကိုဆန်းစစ်ပြုပြင်ပြောင်းလဲတာတွေမလုပ်ဘဲနဲ့တော့လာမယ့်အနာဂတ်ကာလညီညာရေးလုပ်ငန်းစဉ်တွေအောင်မြင်တိုးတက်မှုရလာနိုင်မယ်ဆိုပြီးအထစ်ချပြောင်းလဲလို့တော့ရနိုင်မယ်လို့ပြောပါပ
နေဖြစ်ပါစေတော်ရရှင်များရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တွေနဲ့ Messenger အစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်နောက်ပိုင်းမှာတော့တေးချစ်တော်ရရှင်တွေအတွက်မြန်မာသတင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါရင်နော်အခုအရင်ဦးဆုံး VOE ကို Messenger ကနေပြီးတော့စာရေးလာတဲ့တော်ရရှင်ရဲ့စာတို့လေးတွေဖော်ပြပေးကြပါမယ်ဦးဆိုင်ကမ်တွန်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့မင်္ဂလာပါ VOE ခင်ဗျာထုံးလွင်သူနားဆင်သူတွေအားလုံးဘေးကင်းကျန်းမာကြပါစေဗျာလေဟုတ်ကဲ့အမတန်မင်္ဂလာရှိတဲ့နှုတ်ခွန်းဆက်စကားဖြစ်ပါတယ်အထူးကျေးဇူးတင်ပါတယ်ရှင်အနောဆိုတဲ့သွားရှင်ကတော့ VOE ကိုနားထောင်လာတာ25နှစ်ရှိပါပြီကျေးဇူးပါနော်တဲ့ကျွန်တော်တို့ကပြန်ပြောကျေးဇူးတင်ချင်ပါတယ်စိန်ဝင်းဆိုတဲ့သွားရှင်ကတော့အစီအစဉ်များအလွန်ကောင်းပါတယ်ခင်ဗျာ VOE အထူးအောင်မြင်ပါစေကြောင်းဆုတောင်းလိုက်ပါတယ်တဲ့ကျေးဇူးတင်ပါတယ်တဲ့ ဟုတ်ကဲ့ဆူတောင်းပေးတဲ့အတွက်ကောနားဆင်ကြည့်ရှုအားပေးတဲ့အတွက်ကောအထူးကျေးဇူးတင်ပါတယ်နော်တုဒ္ဒဆိုတဲ့သောရရှင်ကတော့ VOE 1တော်သားများအားလုံးကျန်းမာကြပါစေလို့ဆူတောင်းပေးနေပါတယ်ဗျာ VOE ရေ VOE ကထုတ်လွှင့်ပေးနေတာတွေကိုအမြဲတမ်းအားပေးနားထောင်နေသူပါအခုလိုသတင်းမှန်တွေကိုစဉ်ဆက်မပြတ်နားထောင်နေမှာပါအားလုံးကိုကျေးဇူးတင်ပါတယ်လို့ပြောလာပါတယ်အခုဆက်ပြီးတော့ပဲ Messenger ကနေပြီးတည်ကျင်လာလေးတွေမေးလာတဲ့သွားရှင်တွေရဲ့စာတွေကိုဆက်ပြီးတော့ဖြေကြပေးကြပါမယ်။ Albert Wong ဆိုတဲ့သွားရှင်ကဆန်ဒီယေဂိုကနေနားထောင်နေပါတယ်။ American ပြည်သူအနောက်ချမ်းဆန်ဒီယေဂိုမြို့ကနားဆင်နေပါတယ်လို့ပြောတာပါ။သူကတော့အတန်လွှင့်တာပြတ်တောင်းပြတ်တောင်းဖြစ်နေလို့ပါဆိုပြီးအကြောင်းကြားလာပါတယ်။ဟုတ်ကဲ့ကျွန်မဒီမှာမေးချင်တာက Facebook ကနေထုတ်လွှင့်မှုဖြစ်တာပါလားဆိုတာကိုပါရှင်။American ပြည်သူကနားထောင်နေဆိုတော့ Facebook ကလို့ထင်မိပါရဲ့နော်။ဒါဆိုရင်တော့ Internet line တစ်ချက်စစ်ကြည့်ပေးပါလို့ပြောချင်ပါသေး။ကျမတို့ရဲ့ထုတ်လွှင့်မှုအစီအစဉ်တွေကဒီဘက်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တာဖြစ်ပြီးတော့ဟိုတက်ဆက်ထဲလဲထုတ်လွှင့်တာဖြစ်တဲ့အတွက်ကြောင့်မို့ပြတ်တောင်းပြတ်တောင်းဖြစ်နေတယ်ဆိုရင်တော့ကိုယ့်နေမြေက Internet line ကိုပြန်ပြီးတော့စစ်ကြည့်စီချင်ပါသေးနော်။ Video ကိုကြည့်ရှုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။မဲစရာကျော်တို့ဆိုပြီးစာရေးပြီးအကြောင်းကြားလာတယ်နောက်ထပ်သောရရှင်တယောက်ကတော့ကျမတို့ရေဒီယိုအစီအစဉ်တွေကိုသူရေဒီယိုကနေဖန်တာအဆင်မပြေဘူးလို့ပြောလာတာပ
ါဆောင်းရံဒီအတွက်ရေဒီယို frequency တွေမပြောင်းရသေးဘူးနော်ညာဘက်ဆို MW line လက်မှာသာဖန်လို့ရပါတော့တယ် SW line ကလုံးဝဖန်လို့မရတော့ပါပထမနိုင်ယူကတော့ MW နဲ့အဆင်ပြေနေပါတယ်ဒုတိယနိုင်ယူကတော့လုံးဝမရတော့ပါရေဒီယိုမှာပါ Saturday Sunday မှာတော့ no problems ပါ mobile ကငွေကုန်တယ်လေfree to air ကတော့ every time everyone everywhere လीဗျာ
ဟုတ်ကဲ့ပါအခုလိုလှမ်းပြောတဲ့အတွက်လည်းကျေးဇူးတင်ပါတယ်ကျမတို့ဒီမီတာလိုင်းအသစ်တွေကိုအမြဲဆုံး internet ဆာမျက်နှာပေါ်မှာတင်ထားပေးပါမယ်နော်ကျေးဇူးတင်ပါတယ်သရရှင်မြတ်သူဆိုတဲ့သရရှင်ကတော့သူနားထောင်ခြင်းနဲ့တင်တဲ့ပုဂ္ဂိုလ်ပြန်ပေးပါဆိုပြီးပြောလာတာပါသူက VOA ဝိုင်းတော်သားများမင်္ဂလာပါအမေရိကန်နဲ့တောင်တရုတ်ပြည်နယ်ကိစ္စကသတင်းထုတ်လွှင့်မှုအားနည်းနေတယ်လို့ထင်မိပါတယ်ပို့ပြီးတော့ကြေကြေပြင်းပြင်းလေးတရားလို့တင်ဆက်ပေးစီချင်ပါတယ်တောင်းဆိုပါရစေဟုတ်ကဲ့ပါကိုမြတ်သူရေအခုလိုစာရေးပြအကြံပြုလာတာကျေးဇူးတင်ပါတယ်နော်ကျွန်တော်တို့နေ့စဉ်တင်ဆက်တဲ့သတင်းတွေမှာသတိထားမိမယ်ထင်ပါတယ်ကမ္ဘာထိပ်တန်းရောက်သတင်းတွေကိုဦးစားပေးပြီးတော့တက်မှတ်ချိန်နဲ့မှာပဲအတက်နိုင်ဆုံးသတင်းတွေဟိုပြည့်ပြည့်စုံစုံဖြစ်အောင်လို့တင်ဆက်ပေးနေရပါတယ်ဒေတာဆောင်ကထိတ်တဲရောက်တဲ့တင်းနေမျက်မှောက်တဲ့တင်းတွေကိုတင်ပြရတာဖြစ်တယ်လို့အချင်းကလည်းအကန့်အသတ်ရှိနေလို့ခုလိုမျိုးကမ္ဘာဒေတာတစ်ခုရဲ့တင်းတွေကိုပဲဦးစားပေးဖော်ပြဖို့ကအခြေအနေမရှိဖြစ်နေတာပါနော်အရေးကြီးတဲ့တင်းတွေဆင်းလိုက်လို့တောင်တရုတ်ပင်လယ်တင်းကအပိုင်းကိုရောက်သွားတာမျိုးပါဒါမင်းလည်းတောင်တရုတ်ပင်လယ်ရေပိုင်းနဲ့အငင်းပွားမှုကိစ္စပြီးတော့အရှိအာရှဒေတာကအမေရိကန်စီးရေးလှုပ်ရှားမှုတွေဒီလိုတင်းတွေကိုတော့ကျမတို့မကြာခဏတင်းတက်ရင်တက်တယ်လို့ဖော်ပြလေးရှိပါတယ်အဲ့လိုမျိုးသတင်းတွေနဲ့ပတ်သက်ပြီးတော့ကျမတို့ထုတ်လွှင့်ခဲ့တာတွေကိုပြန်ပြီးတော့ဖတ်ရှုခြင်းနဲ့ဆိုရင်တော့ပြန်ပြီးတော့နားထောင်လို့လည်းရပါတယ်။အဲ့ဒါဆိုရင်တော့ကျမတို့ရဲ့ VOA မြန်မာဝိုင်းရဲ့ web စာမျက်နှာဖြစ်တဲ့ bemis.voanews.com ဆိုတဲ့ internet စာမျက်နှာမှာတွားပြီးတော့ဖတ်ရှုနိုင်ပါတယ်နော်။အခုလိုအကြံပြုတဲ့အတွက်ထူးကျေးဇူးတင်ပါတယ်။ရှေ့လည်းအခုလိုစာရေးပြီးတော့အကြံပြုပါအောင်လို့ဖိတ်ခေါ်ပါတယ်ရှင်။ဆိုရဲတော့အရှင်တရားမေးလာတာကိုလည်းဖြေချပေးကြပါတယ်သူကတော့ hi viewer မင်္ဂလာပါတဲ့ကျမ်းမာကြပါစေအားလုံးပဲတဲ့သူက viewer စကားဝိုင်းမှာနိုင်ငံရေးအကြောင်းဝင်ပြောလို့ရလားဗျပြောလို့ရတယ်ဆိုရင်ဘယ်ကနေဘယ်လိုပြောရမလဲဆိုတာဖြေသွားပေးပါရဲ့ဟုတ်ကဲ့ပါရှင်ဒီတော့အရှင်နေအနေနဲ့ကျမတို့အစီအစဉ်ဒီမှာပါဝင်ပြောဆွေးနွေးနေတယ်ဆိုတော့ကျမတို့စီကနေပုံမှန်ဆိုရင်ဓာတ်ရဲလည်လိုက်အစီအစဉ်မှာဝင်ရောက်ပြောဆွေးနွေးနိုင်ပါရဲ့ဒါမဲ့လည်းလောလောဆယ်ကိုဗစ်ကပ်ရောဂါအရေးပေါ်ကာလဖြစ်နေတဲ့အတွက်ကြောင့်မို့ကျမတို့ဝန်ထမ်းတွေအားလုံးနေအိမ်တွေကနေအခုဆိုရင်တော့မတ်လဟို3လပိုင်းနေရနေပြီးတော့17လပိုင်းကုန်တော့မယ်ဆိုတော့ရှင်းလာအောင်ရှင်းလာပါပြီနော်ဒါကြောင့်မို့ကျမတို့ young street တွေကနေပြီးတိုက်ရိုက်လွှင့်ပေးရတဲ့တိုက်ရိုက်လေလံအစီအစဉ်ကိုခေတ္တခဏရည်နာထားရပါတယ်အခြေအနေပုံမှန်ပြန်ဖြစ်သွားရင်တော့ပြန်ပြီးတော့လွှင့်ပေးပါမယ်အဲ့ဒီအခါကျမသာပါဝင်ဆွေးနွေးဖို့ဆက်ဆက်ဖိတ်ခေါ်ပါရနော်အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်ဒါနဲ့တော့ CDK KB အောင်စော်ဆိုတဲ့တော်ရှင်မှာသူကမက်အင်ဂျင်ကိုပြောပြပါ COVID-19 vaccine အကြောင်းဒေါက်တာဇေယတက်နဲ့ Skype ကနေ interview နောက်ထပ် update လုပ်ပေးပါလို့ဟုတ်ကဲ့ကျမတို့ interview update လေးတင်ထားပေးပါတယ်ကြည့်လို့ရမယ်ထင်ပါတယ်เนาะကျမတို့ Facebook စာမျက်နှာမှာတွားကြည့်နိုင်ပါတယ်ရှင်ဒါမှမဟုတ်လည်းကျမတို့ရဲ့ bemis.voanews.com internet စာမျက်နှာမှာတွားပြီးတော့ကြည့်နိုင်ပါတယ်เนาะကျေးဇူးတင်ပါတယ်ရှင်ဒါနဲ့ကျမတို့ဒီ video ကထုတ်လွှင့်ပေးတဲ့နောက်ထပ်အစီအစဉ်တစ်ခုအပတ်စဉ်တိုင်းစနေနေ့ ညပိုင်းမှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်။နားဆင်ရမယ်ထင်ပါတယ်နော်။ဒုအတန်အစီအစဉ်ဖြစ်ပါတယ်။ဒုအတန်အစီအစဉ်ကတော့ Frontier မြန်မာကနေပြီးတော့အစီအစဉ်တင်ဆက်တာကိုကျွန်တော်တို့ Viewer မြန်မာပိုင်းကနေထုတ်လွှင့်ပေးတာဖြစ်ပါတယ်။ဒီအစီအစဉ်နဲ့ပတ်သက်ပြီးတော့တော်ရရှင်တယောက်ရေးလာတာကတော့မောင်မိုးဆိုတဲ့တော်ရရှင်ပါ
။15ရက်17လ2020နေ့မနက်ပိုင်းဗီဒီယိုအစီအစဉ်ဒုအတန်နားထောင်ပြီးစိတ်ပူရပါတယ်။မဲဒီရဲ့နေ့ကကိုဗစ်ကာကွယ်စည်းကမ်းနေတဲ့အရင်မလုံကြတာတွေအပူချိန်မတိုင်းမဲ့မဲယုံတွေဆရာဆရာမတွေရဲ့အခက်အခဲများစွာခိုင်းပြီးတော့ဖြစ်သလိုပြစ်ထားသလိုဖြစ်နေရဲ့ရွေးကောက်ပွဲပြီးပြန်တော့လဲကိုဗစ်ကာကွယ်စည်းကမ်းတွေကိုဖောက်ပြန်ကျူးလွန်ပြီးလူစုလူဝေးနဲ့အောင်ပွဲခံတာတွေတားမဲ့သူမရှိအေးအေးယူမဲ့သူကလည်းမရှိစိတ်တပိုင်းဆိုင်ရာလိုအပ်လို့နေရဲ့ကျွန်တော်တို့တိုင်းပြည်မှာမလုံကြပါနဲ့လို့ပညာပေးရုံမိတ္တရက်ခံရုံနဲ့မရပါဘူးအေးအေးယူမှုအပိုင်းတွေပါမှဖြစ်မှာပါကျွန်တော်တို့အလုံးပါလဲမတ်စကာခိုင်းပြီးမယ်ပထမဆုံးကတော့ဖြုတ်ချင်ဖြုတ်ထားကြတယ်နောက်ပိုင်းတန်ကြီးတထောင်ရိုက်ပြီးဆိုမှတက်ကြတာပါသိပ္ပံကြခင်အာဆီယံမှာပိုဆွဲမယ်လို့ထင်ပါတယ
်ဒီသရရှင်မမိုးကဒီကိုဗစ်ကပ်ပြီးတော်တော်ကြောက်နေရတဲ့ကာလကမ္ဘာနိုင်ငံတွေမှာလည်းဒုတိယလိုင်းဖြစ်နေပြီမလို့အထူးစိုးရိမ်နေရတဲ့ကာလမှာမြန်မာနိုင်ငံမှာတချို့နေရာတွေမှာတိတ်ပြီးလိုင်းနာတာမရှိပါဘူးဆိုတော့သူစိုးရိမ်နေစင်းနဲ့ရေးလာတာဖြစ်ပါလေပြီးခဲ့တဲ့ဒီဘက်ကလည်းကျွန်မဒီနှစ်ကကိုဗစ်ရောဂါဖြစ်နေလို့ပေါ့နော်ကိုဗစ်အရေးပေါ်အခြေအနေကြောင့်ဝန်ထမ်းတွေအိမ်မှာအလုံးလုံးနေရပြီးတော့ပြည်ကရင်တွေပို့မပို့ဆိုတာမသိကြဘူးပြည်ကရင်တွေဒီနေ့အတွက်ထပ်မထွက်ဆိုတာလည်းမသိကြပါဘူးလို့ကျွန်မပြောလိုက်ပါတယ်အေးပြောလိုက်တာကိုကြားပြီးတော့လားမသိကျွန်မအစီကိုအခုတလောဒီရက်ပိုင်းအတွင်းမှာပဲပြည်ကရင်တောင်းနေစားတယ်အများကြီးဝင်လာတာတွေ့ရပါတယ်ရှင်ဟိုဒီချက်မှာသောရဆင်တယောက်အာယုံဦးဆိုတဲ့သောရဆင်ကမဲရေးတနာကျော်ခင်ဗျားရဲ့ VOA ပြည်ကရင်လေးထုတ်ရင်တစောင်းလောက်ကြားချင်ပါတယ် VOA နားထောင်လာတာ15နှစ်ရှိပါပြီတခါမှမတောင်းဘူးပါဦးတဲ့ဟုတ်ကဲ့ပါဟိုပြန်ပြီးတော့ဒီသောရရှင်ပါဝင်ပြည်ကရင်တောင်းထားတဲ့သောရရှင်တွေကိုပြန်ပြီးတော့ပြောရမယ်ရှင်တော့ကျမတို့ဒီနှစ်တော့ပြည်ကရင်ကမသေးကြပါဘူးရှင်ကျမတို့တွေတရားမှယုံနေဝင်လို့မရသေးပါဘူးနှစ်ဆလောက်တော့အဆင်ပြေမလားမသိအဲ့ဒါလည်းမကျင်းသေးဘူးဖြစ်နေပါရဲ့ဒါမဲ့လည်းအခုတောင်းထားတဲ့လူတွေရဲ့လိပ်စာတွေကိုတော့မှတ်ထားပါရဲ့ထွက်လာရင်လည်းဒီထုံးစံတိုင်းပို့နေကြတဲ့သောရရှင်တွေကိုပို့ပေးမှာဖြစ်ပါရဲ့နော်ကျမတို့အစီအစဉ်တွေကိုနားထောင်ပြီးအခုလိုပြောလိုက်တာလဲကြားရည်ဆိုလို့အထူးဝမ်းသာမိပါတယ်။နားဆင်နေသူတွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ရှင်။ဒီဘက်တော့ဒီမှာပဲသောရဆင်ရဲ့ပေးစာတွေကိုရက်ချင်ပါတယ်ရှင်။တစ်ချစ်သောရဆင်တွေအတွက်မြန်မာသတင်းလေးတစ်ပုဒ်နဲ့မြတ်တာဒီလက်ဆောင်ဖြော်ပြပေးဦးမှာဖြစ်ပါရဲ့နော်။မောင်ဝိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်။စာရိတ်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာဝိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးစုဖြင့်စာရေးသားနိုင်ကြပါတယ်။အီးမေးလ်ပို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်ရဲ့စီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်ဘုရားကျင်းစစ်တဲ့သောရရှင်ရဲ့ကိုမြန်မာပြည်နေတဲ့ဘုနဲ့ဖြောပြပေးမှာဖြစ်ပါတယ်မျိုးကြောမြိုင်တည်ဆူထားတဲ့မင်းနာရှိရင်လေးဆိုတဲ့တခြင်းလေးကိုတငယ်ချင်းတယောက်က Facebook ပေါ်မှာတင်ပြီးတော့ဝေမျှထားလို့နားထောင်ဖြစ်ပါရင်ဒီတခြင်းလေးကတခြင်းကောင်းလေးတစ်ပုဒ်ဖြစ်ပြီးတော့နားမထောင်ရတာလည်းတော်တော်ကြာသွားပြီမလို့နားထောင်ပြီးတဲ့သောရရှင်လေးလည်းပြန်နားထောင်ခြင်းပဲနောက်ပြီးတော့မနားထောင်ရသေးတဲ့သောရရှင်အစ်တီလေးနားထောင်ရင်တို့သဘောကျမှာပဲလို့ကျွန်မယူဆပြီးတော့ဒီတခြင်းလေးကိုထုတ်လွှင့်ပေးခြင်းပါတယ်မျိုးကြောမြိုင်တည်ဆူထားတဲ့မင်းနာရှိရင်လေးဆိုတဲ့တခြင်းကိုအားလုံးနှစ်ချိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်ရှင်နားဆင်ကြည့်ပါအောင်နော် ဒီစုထားတဲ့မင်းသားရှင်ဆိုတဲ့တခြင်းကိုနားဆင်ကြားကြရပါမယ်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီအိုအေမြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရှင်ဖွင့်စာတွေနဲ့ဒေတာချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေ အောင်နော်။သွားတော့ရှင်နေအားလုံးရှင်လန်းချမ်းမြေကြပါရစေ။
Show me the way
ဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဂျာမနီနိုင်ငံကစားတောက်ဆိုင်တစ်ခုမှာပန်တာဝဲဝင်ရုပ်တွေကိုအပြည့်ဖြည့်ပြီးကိုရိုနာကပ်ရောဂါကြောင့်လော့ဒေါင်းလုပ်ဆိုင်ပိတ်ထားရတာကိုကန့်ကွက်ဆန္ဒပြခဲ့ပါတယ်။ဒိမန်နိုင်ငံတလိပ်ဆိုင်ရုံတစ်ခုမှာတော့ခရစ်စမတ်ဘိုးဘိုးကြီးဆန်တာကလော့စ်အနေနဲ့ကလေးတွေကိုဘေးကင်းကင်းနဲ့ဖမ်းလုံအိမ်ထဲကနေနှုတ်ဆက်ခဲ့ပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်။
ဂျာမနီနိုင်ငံကစားတောက်ဆိုင်ကဆိုင်မှာစန်တာဝဝင်ရုပ်တွေကိုအပြည့်ဖြည့်ပြီးကိုရိုနာကပ်ရောဂါကြောင့်လော့ဒေါင်းလုပ်ပြီးဆိုင်ပိတ်ချရတာတွေကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ Frankfurt မြို့ကပီနိုစားတောက်ဆိုင်ပိုင်ရှင် Giuseppe Ficciara ကစန်တာဝဝင်ရုပ်တွေကိုတုံးပြီးပန်ဒမစ်ကိုရင်ဆိုင်လိုက်ကြပါလို့သူကပြောပါတယ်။ဂျာမနီနိုင်ငံမှာနိုဝင်ဘာလ၂ရက်နေ့ကတည်းကအသေးစားလော့ဒေါင်းအသွားအလာကန့်သတ်ကြတွေကိုလှုပ်ထားခဲ့တာဖြစ်ပြီးဒီဇင်ဘာလ20ရက်နေ့အထိရပ်တိုးကန့်သတ်ထားပါတယ်။ဒီပိတ်ပင်မှုတွေမှာအရပါဆိုင်တွေစားတောက်ဆိုင်တွေအတန်းတီနေရာတွေကိုပိတ်ထားမှာဖြစ်ပြီးတော့ကျောင်းဝင်တဲ့ကုန်စုံဆိုင်တွေကတော့ဖွင့်ထားပါတယ်။အခုလိုပန်တာရုပ်တွေစားတောက်ဆိုင်ထဲမှာခြံပြီးစားတောက်နေတဲ့ပုံကိုအသွားလာပိတ်ဆို့ထားတဲ့၍မီးတွေဖွင့်ပြီးပြသထားမှာဖြစ်တဲ့အတွက်ဖြတ်သွားဖြက်လာတွေအနေနဲ့ကြည့်ရှုနိုင်မှာပါ။ဂျာမနီအစိုးရအနေနဲ့လည်းအခုလိုကပ်ရောဂါထင်းချုပ်မှုအကန့်အသတ်တွေကြောင့်ထိခိုက်နေရတဲ့စီးပွားရေးလုပ်ငန်းတွေကိုကူညီဖို့အတွက်ငွေချေးကူညီတွေကိုအမေရိကန်ဒေါ်လာ23ဘီလီယံကျော်အထိဒီဇင်ဘာလအတွင်းမှာပေးအပ်သွားမယ်လို့လည်းကြေညာထားပါတယ်ရှင
်။ဒိမန်နိုင်ငံတလိပ်ဆိုင်ရုံတစ်ခုမှာတော့ခရစ်စမတ်ဘိုးဘိုးကြီးဆန်တာကလော့စ်အနေနဲ့ကလေးတွေကိုဘေးကင်းကင်းနဲ့ဖမ်းလုံးထဲကနေနှုတ်ဆက်ခဲ့ပါတယ်။ဒိမန်နိုင်ငံမြောက်ပိုင်းအယ်ဘော့တလိပ်ဆိုင်ရုံမှာခရစ်စမတ်ကာလအတွက်ပြင်ဆင်မှုတွေအပြည့်လှုပ်ဆောင်ထားတာပါ။ ဒါပေမဲ့လည်းကပ်ရောဂါကြောင့်စန်တာဘူဘူးကြီးအနေနဲ့ကလေးတွေကိုတွေးဆုံနှုတ်ဆက်နိုင်ဖို့အတွက်အခုလိုနီးလန်းကိုဖန်တီးထားရတာပါတလေးဆိုင်ယုံကိုလာရောက်တဲ့ဧည့်သည်တွေအနေနဲ့ဖန်လုံးကြီးအပြင်ဘက်ကပဲစန်တာဘူဘူးကိုနှုတ်ဆက်ကြရမှာပါခင်ဗျာ
ယူကရိန်းနိုင်ငံမှာတော့ပလတ်စစ်ဘူးဟောင်းတွေကိုချဲလိုက်ရင်လမ်းလေးခွေးတွေကြောင်တွေစားဖို့စားတောက်လေးတွေကျလာနိုင်တဲ့စက်တမျိုးကိုတီထွင်ထားပါတယ်မြို့တော်ကီယက်ကလူနေအဆောက်အုံတွေထဲမှာတက်ဆင်ထားတာဖြစ်ပြီးတော့စတင်တဲ့ပထမနှစ်ပတ်အတွင်းမှာတင်ပလတ်စစ်ဘူးအလေးချိန်ပေါင်300ကျော်စုဆောင်ရခဲ့ပါတယ်ဒီလုပ်ငန်းဟာပလတ်စစ်အမိုက်တွေကိုရှင်းလင်းပေးပြီးလမ်းလေးခွေးတွေကြောင်တွေကိုလည်းအစာကျွေးရကြောင်ပြဿနာနှစ်ခုကိုတပြိုင်တည်းပြည့်လည်စေတယ်လို့ဒါကိုတီထွင်ခဲ့တဲ့ Rufet Ramoff ကပြောပါတယ်ပလတ်စတစ်ဘူးတစ်ဘူးထည့်လိုက်ရင်အစားအစာ 20g ကိုထုတ်ပေးတာပါအစားအစာခွက်ရဲ့ဒေးနာမှာရေခွက်ကလေးလည်းရှိပါတယ်ယူကရိန်းနိုင်ငံမှာလမ်းဘေးခွေးတွေကြောင်တွေကိုမှတ်ပုံတင်ထားနိုင်တဲ့စနစ်မရှိပေမဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့သတိစံတွေကိုစောင့်ရှောက်ကူညီနေတဲ့ Animal ID အဖွဲ့ရဲ့အချက်လက်တွေအရကတော့ KF မြို့တော်တစ်ခုထဲမှာတင်လမ်းဘေးခွေး 3000 ကျော်ရှိပါတယ်ရှင
်တောင်ကိုရီးယားနိုင်ငံကတောင်တက်သမားတစုဟာအမိုက်နဲ့အမှုပညာတွေကိုဖန်တီးပြပြီးအမိုက်တွေကိုစီးကန်းတကြဆွန့်ပစ်ဖို့နှိုးဆော်နေပါတယ်။အသက်30အရွယ်ကင်ကန်အင်းဆိုသူကဦးဆောင်တာဖြစ်ပြီးတော့သူတို့အဖွဲ့နာမည်ကိုတန်ရှင်းသောတောင်တက်သူများလို့နာမည်ပေးထားပါတယ်။ကိုရိုနာကပ်ရောဂါကြောင့်လူတွေခက်ခွက်ခွာနေရတဲ့အချိန်မျိုးကြီးကလူတွေဟာတောင်သွားတက်ကြတာများလာကြပြီးတော်တဲ့တောင်ထဲမှာစီးကန်းမဲ့အမိုက်ဆွန့်ပစ်တာတွေလည်းများလာတာပါ။ဒါကြောင့်သူတို့အနေနဲ့ဒီအမိုက်တွေကိုလိုက်ကောက်ပြီးအမိုက်မပစ်ဖို့နှိုးဆော်နေတာပါသူတို့ဖန်တီးတဲ့အမှုပညာပုံတွေဟာလူတွေရဲ့အာယုံကိုဆွဲဆောင်နိုင်ပြီးတော့အမိုက်ကြောင့်တောထဲကတိရစ္ဆာန်လေးတွေဘလို့ထိခိုက်ရတယ်လဲဆိုတာကိုပြသနိုင်တာပါသူ့အဖွဲ့ရဲ့လှုပ်ဆောင်မှုတွေကိုစိတ်ဝင်စားပြီးဝိုင်းဝန်းကူညီခဲ့သူတွေလည်းရှိတာကြောင့်တစ်ချိန်မှာဆိုရင်လူ100လောက်ဝိုင်းကူညီခဲ့ကြပါတယ်တောင်တစ်ခုလုံးကိုတန့်စင်သွားအောင်မလုပ်နိုင်ပေမဲ့လည်းအရေးကြီးတာကအမိုက်တွေဆက်ကောက်နေပြီးတော့လူတွေကိုပြောနေဖို့နဲ့အများကြီးပါဝင်လာဖို့အရေးကြီးပါတယ်လို့ဂင်ကပြောပါတယ်ခင်ဗျာ
တင်းနေလာနေမနေ့ခင်သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်လက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါမယ်ဝစ်ကွန်စင်ပြည်နယ်မှာအမေရိကန်သမ္မတရွေးကောက်ပွဲရလဒ်တွေကိုမနေ့တနေ့ကလေးတွေကပြန်လည်ရည်တွက်လို့အပြီးမှာတော့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်က89မဲအပိုးထပ်ဆောင်းအနိုင်ရရှိသွားပါတယ်အမေရိကန်အနောက်လယ်ပိုင်းဒေသကအကြိမ်နဲ့ရှင်ပြိုင်ရတဲ့ဝစ်ကွန်စင်ပြည်နယ်မှာဂျိုးဘိုင်ဒန်မဲပေါင်း2000ကျော်အသားစီးရနေတာပိုပြီးခိုင်မာသွားစေခဲ့ပါတယ်အမေရိကန်နိုင်ငံမှာကိုဗစ် -19 ကာကွယ်ဆေးတွေတိတ်မကြခင်မှာရရှိတော့မှာဖြစ်ပေမဲ့ကာကွယ်ဆေးမရခင်ဂျိုတီကာကွယ်မှုတွေဆက်မလုပ်ဘဲနေရင်တော့ဆူဆူရွရွဒုက္ခရောက်သွားနိုင်တယ်လို့ကိုရိုနာဗိုင်းရပ်စ်ဆိုင်ရာထိတ်တန့်ကြွန့်ကျင်သူတဦးကပြောပါတယ်အဖြစ်တော့ virus သက်စစ်ဆေးအဖွဲ့ပေါင်းဆောင် Admiral Brad Girora ကဒီနေ့ကမှလူသား20အတွက်လုံလောက်တဲ့ကာကွယ်ဆေးတွေရရှိတော့မှာဖြစ်တယ်လို့ပြောသလိုကုသရောဂါဆိုင်ရာထိတ်တန့်ပညာရှင်ဒေါက်တာအန်တိုနီဖောက်ချီကလည်းအကူအညီတွေလမ်းတဝက်မှာရောက်ရှိနေပြီဖြစ်ကြောင်းဒါပေမဲ့ Christmas အားလိုက်ရက်တွေမှာလူတွေပြန်ဆန်းစုဝေးကြရင် virus ကူးစက်ပြန့်မှုပိုများနိုင်တဲ့အခြေအနေရှိတယ်လို့လည်းပြောပါတယ်ဧသီယိုးပီးယားဆွေကဒီဂရီဒေတာအတွင်းစီးရီးယားထိုးစစ်ဆင်မှုတွေပြည်ဆုံးအောင်မြင်သွားပြီလို့ကြေညာလိုက်ပေမဲ့လည်းပြည်ပကကအဆုံးသတ်သွားအောင်မမဟုတ်သေးကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာရုံးအဖွဲ့ UNHCR မဟာမင်းကြီးဖိလစ်ပိုဂရန်နီကပြောပါရယ်အမေရိကန်ပြည်ထောင်စုကိုအလုံးနဲ့ဖြစ်စေအလဲအပဖြစ်စေယာယီပြည်ဝင်ကွင်ဗီဇာရယူမဲ့မြန်မာနိုင်ငံသားတွေအနေနဲ့လာမယ့်ဒီဇင်ဘာလ24ရက်နေ့ကနေဇွန်လ24ရက်အတွင်းအမကန်ထားဖို့လိုအပ်လာမှာဖြစ်ပါရယ်အလုံးနဲ့ဖြစ်စေအလဲအပဖြစ်စေအမေရိကန်ပြည်ဝင်ကွင်B1 B2 ဗီဇာတွေအတွက်အမကန်ကြေးကတော့ဒေါ်လာ5000ဒေါ်လာ1000ဒါမှမဟုတ်ဒေါ်လာ1000ကျပ်အထိဗီဇာအမကန်ကြေးအပေါ်လိုက်ပြီးဆုံးဖြတ်မှာဖြစ်ပါရယ်မြန်မာနိုင်ငံရဲ့လူဦးရေ20ရာခိုင်နှုန်းအတွက်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးရဖို့အလားအလာရှိပေမဲ့လည်းကိုဗစ် -19 ကာကွယ်ဆေးဆိုင်ရာနည်းလမ်းတွေကိုဆက်ပြေးလိုက်နာဖို့လိုအပ်မယ်လို့ကျန်းမာရေးဆိုင်ရာထိတ်တန့်ပညာရှင်ကသတိပေးပါရယ်မြန်မာနိုင်ငံအမျိုးသားအစိုးရကာကွယ်ဆေးထုတ်ဆိုင်ရာအကြံပေးအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌဒေါက်တာဆောဝဲက VOA ကိုအခုလိုပြောကြားခဲ့တာဖြစ်ပါရယ်ဒီလိုနေမနေ့ခင်အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များကိုစိတ်တပြားရှင်လန်းချမ်းမြေကြပါစေကျွန်တော်ရပ်မတော်ပါ
This program has come to you from the Voice of America, Washington.